Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View America တန်ကနေ2016ခုနှစ် February 29ရက်နေ့နေ့နာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Light Meter 24 25 32နဲ့ Highlight Meter 190ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျထွေးပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမဲအေးတန်တာကျော်နဲ့တူချင်းညပေးသွားမှာပါစီးရီးယားမှာပြစ်ခတ်တိုက်ခိုက်မှုတချို့ရှိနေတဲ့ကြားမှာပဲဒီအပြစ်ခတ်ရစဲထားနိုင်ခဲ့တာတတရားနေမြောက်တိုင်ခဲ့ပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကပြောဆိုလိုက်တာနောက်ဒီတရုတ်တမရနဲ့ကွန်မြူနစ်ပါတီခေါင်းဆောင်တဦးဖြစ်တဲ့ရှီကျင်းပင်ကိုလူသိရှင်ကြားဝေဖန်ခဲ့တဲ့ရန်ဂျီခန်းရဲ့ဒီလူမှုကွန်ရက်စာမျက်နှာတွေကိုတရုတ်အာဏာပိုင်တွေကပိတ်လိုက်တာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခင်ပြတွေ့ရ
ဟုတ်ကဲ့ပါရှင်အစိုးရတက်ကိုဦးဆောင်မဲ့သမရရဲ့အမည်စရင်ကို Bachelor 18ရက်နေ့နောက်ဆုံးထားတင်သွင်းဖို့သတ်မှတ်ထားတာမှာဒါကိုပြင်ဆင်ဖို့လွတ်တော်မှာစီစဉ်နေပါတယ်
။မနေ့ကအာဂျီနာမှာတွေ့ရတော့နော်ဒီသမရရွေးချယ်စီစဉ်ကိုရက်ဆွဲကိုနေ့ရက်ကိုပြင်ဆင်သတ်မှတ်မယ်ဆိုရဲအာဂျီနာတခုပါပါတယ်။ဒီနောက်ကတော့ကျွန်တော်ဒီ Bachelor 18ရက်နေ့မှာသမရရွေးချယ်စီစဉ်ကိုလွတ်တော်နေ
ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းပြောသွားတာပါ။မကြာခင်ပြည်စုံသားဆင်နေပါတယ်။တခါတော့ဆန်းစုကြည်နဲ့တိုင်းသားလွတ်တော်ကိုယ်စားလှယ်တွေဒီနေ့တွေ့ဆုံပြီးတော့ဘာတွေဆွေးနွေးကြတယ်လဲဆိုတာအပြင်မြမရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေနဲ့ပတ်သက်လို့ကာတာစင်တာကဘာတွေသုံးသပ်တင်ပြထားတယ်လဲဆိုတာကိုလည်းမကြာခင်မှာနားဆင်ကြရမှာပါ။အခုကတော့အရင်ဆုံးနောက်ဆုံးရတဲ့ကတဲ့ကသတင်းတွေကိုကိုအောင်အောင်နဲ့မအေးသနာကျော်တို့ကတလဲကြီးညာပေးကြပါမယ်ရှင်။
ပြစ်ခတ်တိုက်ခိုက်မှုတချို့ရှိနေတဲ့ကြားမှာပဲစီးရီးယားနိုင်ငံမှာအပြစ်ခတ်ရစဲထားနိုင်ခဲ့တာတတရားနေ့မြောက်ခဲ့ပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကဒီကနေ့ပြောပါရယ်ပြည်ပခါတွေရစဲသွားအောင်နဲ့အပြစ်ခတ်ရစဲမှုဆက်လက်ခိုင်မြဲအောင်နိုင်ငံပေါင်းစုံအဖွဲ့ကလည်းစောင့်ကြည့်နေကြောင်းအတွင်းမှုချုပ်ကပြောပါရယ်တဘုံတွေထိချုပ်ထားတဲ့နေရာမှာလေကြောင်းတိုက်ခိုက်မှုတွေရစဲသွားအောင်နိုင်ငံပေါင်းစုံအဖွဲ့အနေနဲ့အချိန်မဆိုင်မဲ့အမြန်တွေ့ဆုံနိုင်ဖို့ကိုလည်းပြည်ထောင်နိုင်ငံကြားရေးဝန်ကြီးဂျီမတ်အေရော့ကတောင်းဆိုလိုက်ပါရယ်စီးရီးယားမှာအပြစ်ခတ်ရစဲစနေနေ့ကစတင်ခဲ့ပေမဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိနေသေးပါဒီတော့တွင်ပြစ်ခတ်တိုက်ခိုက်မှုတွေရနာနေတဲ့အချိန်ကိုအသုံးချပြီးတော့နှစ်ပေါင်းများစွာစစ်ပွဲတွေအတင်းမှာပိတ်မိနေတဲ့စီးရီးယားပြည်သူသသိန်းခွဲလောက်တဲ့ထောက်ပံ့ရင်းပစ္စည်းတွေကိုကုလသမဂ္ဂကဒီကနေ့စတင်ပို့ဆောင်ပေးနေပါတယ်ခင်ဗျာ
အီရန်နိုင်ငံအတွက်အရေးကြီးတဲ့အဖွဲ့ဝင်88ဦးပါ Assembly of Experts အုပ်ဆောင်အဖွဲ့အတွက်ရွေးကောက်ပွဲနေရာ16နေရာတွေက15နေရာကိုအီရန်သမ္မတဟာဆန်ရူဟာနီနဲ့သူ့ရဲ့မဟာမိတ်တွေအနိုင်ရသွားပါတယ်။တနင်္လာနေ့မှာကျင်းပသွားတဲ့ဒီရလဒ်ဟာပြန်ရွေးချယ်မခံရတဲ့အုပ်ဆောင်အဖွဲ့ဥက္ကဋ္ဌအာယာတိုလာမိုဟာမက်ယက်စတီအပါအဝင်သဘောထားတင်းမာတဲ့ရှေးရိုးဆွဲဝါဒီတွေအတွက်နင်းနာမှုကြီးဖြစ်ပါတယ်။Assembly of Experts အုပ်ဆောင်အဖွဲ့ဝင်တွေရဲ့တက်တန်း၈နှစ်ရှိပြီးတော့တနေ့ကျရင်အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီနီယာဆက်ခံရမယ့်သူကိုဒီအဖွဲ့ကရွေးချယ်ပေးရမှာပါ။ဒီအုပ်ဆောင်အဖွဲ့အပြင်အမတ်နေရာ290ရှိတဲ့လွှတ်တော်အတက်လဲမဲပေးခဲ့ကြပါတယ်။စနေနေ့မှာကျင်းပသွားတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေကိုတနင်္လာနေ့နဲ့အင်္ဂါနေ့မှာသိရနိုင်ပြီးတော့မြို့တော်ထေရန်ကအမတ်နေရာ30လုံးအတွက်တော့ပြုရင်ပြောင်းလဲရေးနဲ့အလဲအလက်ဝါဒီတွေကအနိုင်ရနေတယ်ဆိုတော့ကိုအလွတ်စစ်တမ်းကောက်ယူမှုတွေမှာပြသနေပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်တီထွင်မှုစ조사နေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့နှစ်တွေအတော်ကြာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုခံနေရတာကနေလွတ်မြောက်လာခဲ့တာပါ။သမ္မတရူဟာနီကရွေးကောက်ပွဲဟာအစိုးရကိုပို့ပြီးတော့ယုံကြည်လာစေပြီးတော့နိုင်ငံရေးဩဇာပို့ကြည့်အောင်လုပ်ပေးတယ်လို့စနေနေ့မှာပြောသွားခဲ့ပါတယ်။အီရန်နိုင်ငံကကျင်းပသွားတဲ့လွတ်တော်ရွေးကောက်ပွဲမှာရွေးချယ်ခံရသူတွေအရေးကြီးလာတဲ့ Assembly of Experts အုပ်ဆောင်အဖွဲ့ဝင်တွေအနေနဲ့အီရန်နိုင်ငံရဲ့အကျိုးစီးပွားကိုရှေ့ရှုပြည်ပကလွှမ်းမိုးမှုတွေကိုတွန်းကန်ရည်တည်ကြဖို့အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီကလည်းပြောကြားသွားပါတယ်ရှင်။
Democratic Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းတွေရွေးချယ်မဲ့ပြည်내တရားစင်လောက်ကဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာသမ္မတကိုယ်စားလှယ်လောင်းတွေအခြေအနေရှင်ပြန်ကြမှာပါ။နောက်ဆုံးပါတီကိုယ်စားလှယ်လောင်းအဖြစ်အဆုံးဖြတ်ပေးမဲ့ Super Tuesday လို့ခေါ်တဲ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ Republican Party ရဲ့ကိုယ်စားလှယ်လောင်း၃ပုံ၂ပုံဝင်ရောက်ရှင်ပြိုင်မဲ့တောင်ပိုင်းပြည်내တွေကို Republican တွေကအာယုံဆိုင်မဲဆွဲစည်းရုံးနေကြပါတယ်။Republican သမ္မတကိုယ်စားလှယ်လောင်းဖြစ်ရှေ့ဆုံးကပြေးနေတဲ့ဘီလီယံနာတထေးကြီး Donald Trump မှာ Virginia နဲ့ Georgia ပြည်နယ်မှာမဲဆွယ်စည်းရုံးနေခြင်းအတွင်း Florida ပြည်နယ်ကအထက်လွှတ်တော်အမတ် Marco Rubio ကတော့ Arkansas ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။ကိုယ်စားလှယ်လောင်း600လောက်ရှိတဲ့အနေနဲ့155ယောက်ဝင်ရောက်ရှင်ပြိုင်မဲ့ Texas ပြည်နယ်မှာတော့အထက်လွှတ်တော်အမတ် Ted Cruz ကလည်းဒီသူ့ပြည်နယ်မှာအနိုင်ရဖို့ကိုအာရုံစိုက်လှုပ်ဆောင်နေပါတယ်။အခုလိုမဲဆွယ်စည်းရုံးမှုတွေလုပ်နေခြင်းတနင်္ဂနွေနေ့ကတော့Trump နဲ့ Rubio တို့ဟာတဦးနဲ့တဦးအပြန်အလှန်ဆက်လက်ဆွဆွဲတိုက်ခိုက်နေပါရယ် ရူဘီယိုကဘီလီယံနာတထေကြီးဒေါ်နယ်ထရမ့်မှာလူလိန်ဝိဇာတယောက်ဖြစ်တယ်လို့သူအသားယင်နဲ့ပတ်သက်လို့လောင်ပြောင်းပြီးသူဟာအမေရိကန်ပြည်ထောင်စုကိုလိန်မော်ရောင်ဖြစ်အောင်လုပ်မဲ့လူလို့ပြောခဲ့ပါတယ်လူပြူတွေကြီးဆိုးတဲ့ခေတ်ပြန်ရောက်အောင်လုပ်နေသူတွေအပေါ်အပြစ်တင်ဖို့ညှဉ်းဆန်ခဲ့သူကို Republican တွေရဲ့ကိုယ်စားလှယ်လောင်းဖြစ်ရွေးချယ်နေမှာမဟုတ်ဘူးလို့လည်းသူကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ
American ပြည်အောင်စုအနောက်ခြမ်း California ပြည်နယ် Los Angeles မြို့ Hollywood က Dolby ခန်းမမှာမင်းညာကကျင်းပခဲ့တဲ့ Academy စုပေးပွဲမှာ Catholic Christian ဖျားကြောင်းကကလေးငယ်တွေပေါ်မှာလိင်မတရားပြုကျင့်မှုနဲ့ပတ်သက်လို့ Boston Globe သတင်းစာကစုံစမ်းဖော်ထုတ်တဲ့အကြောင်းရိုက်ကူးထားတဲ့ Spotlight ရုပ်ရှင်ကသူနဲ့အတူတစ်ကြိုဆင်းမှာပါတဲ့ The Revenant, Mad Max, Room နဲ့ Bridge of Spies ဇာတ်ကားတွေကိုကြော်ဖြတ်ပြီးအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်။မင်းသား Leonardo DiCaprio ကပထမအဦးဆုံးအကြိမ် Oscar ဆုရတော့အခမ်းအနားပရိသတ်ကသူ့ကိုမတ်တပ်ရက်အကုန်ပြုခဲ့ပါတယ်။လူသူကင်းဝေးတဲ့တောထဲမှာအရင်ဆွဲရှိတဲ့တေရွာပြန်အမျိုးသားတဦးနှင်းတော်တွေကြားမှာလူစိုးကိုလက်တုံပြန်ဖို့လိုက်ရှာတဲ့အကြောင်းရိုက်ကူးထားတဲ့ဇာတ်ကားမှာတည်ရောက်ဆောင်ပြီးတော့မင်းသား Leonardo DiCaprio ဆုရတာဖြစ်ပါတယ်။ထူးခဲ့တဲ့ရုပ်ရှင်ရသားကိုပေးစွမ်းနိုင်တဲ့အတွက်သူဆုရတဲ့ The Revenant ကိုရိုက်ကူးဖန်တီးတဲ့အဖွဲ့သားတွေအားလုံးကိုကျေးဇူးတင်ပါကြောင်းလီယိုနာໂດကပြောသွားပါတယ်။ဆုလက်ခံယူတော့ကကျေးဇူးတင်စကားပြောတဲ့ထဲမှာမင်းသားလီယိုနာໂດကကမ္ဘာမှာဥရောပရာသီပြောင်းလဲမှုကတကယ်ဖြစ်နေပြီးတော့ The Revenant ရုပ်ရှင်ဖွဲ့သားတွေဟာရေခဲတောထဲမှာရုပ်ရှင်ရိုက်ဖို့အတွက်ကမ္ဘာတောင်ဘက်စွန်းနေရအထိသွားခဲ့ရတယ်လို့ပြောသွားပါတယ်။ဒီစကားရိုက်ကူးတဲ့ဒါရိုက်တာအဲလက်ဟန်ဒရိုအင်ညာရီတူကနှစ်နှစ်မြောက်ဇက်တိုက်ဖြစ်တဲ့အကောင်းဆုံးဒါရိုက်တာဆုရရှိခဲ့ပါတယ်။အီမန်နျူအယ်လူစပက်စကီကလည်းရုပ်ရှင်ဓာတ်ပုံဆုကို၃နှစ်ဇက်တိုက်ဖြစ်ရယူပြီးတော့သမိုင်းတွင်သွားပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကိုတော့အများကခံမှန်းထားတဲ့အတိုင်းဘရီလာဆန်က Room ဇာတ်ကားနဲ့ရရှိသွားပါတယ်ရှင်။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။တရုတ်သမ္မတနဲ့ Communist Party ခေါင်းဆောင်ရှီချင်ပင်ကိုလူသိရှင်ကြားဝေဖန်ခဲ့ပြီးတဲ့နောက်ဒီတရုတ်အင်ချမ်းမြေတထေးကြီးရန်ဂျီချမ်းရဲ့ဒီလူမှုကွန်ရက်ဆာမျက်နှာတွေကိုတရုတ်အာဏာပိုင်တွေကပိတ်သိမ်းလိုက်ပါတယ်။ဒါဟာငကိုကလေးကတင်းကျပ်ထားတဲ့မီဒီယာပေါ်ထပ်မံပြီးတော့ချုပ်ကန့်ဖို့ဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။အမြောက်လိုလည်းတီးကြတဲ့ရန်ရဲ့လူမှုကွန်ရက်ဆာမျက်နှာတွေကိုအစိုးရကပိတ်ပစ်ခဲ့ပေမဲ့တခြားသူတွေကတော့ဆက်လက်ဝေဖန်ဆန့်ကျင်ပြောဆိုနေကြပါတယ်။တရားမဝင်အချက်လက်တွေကိုရန်ဟာဖြန့်ဝေတာကြောင့်Weibo နဲ့ TQQ ဆာမျက်နှာတွေကိုပိတ်ပစ်ဖို့အမိန့်ထုတ်ခဲ့တာလို့တရုတ်အင်တာနက်စောင့်ကြည့်ရေးအဖွဲ့ကပြောပါရယ်လူလူအစိုးရကနေပါတီအစိုးရအဖြစ်ဘယ်တော့ကပြောင်းလဲခဲ့တာလဲလူလူရဲ့ငွေဟာပါတီရဲ့ငွေလားလူလူကိုအလုပ်ကျွေးမပြုဘဲလူလူရဲ့အခွန်ဘဏ္ဍာတွေကိုမသုံးရဘူးလို့ရန်ကလူမှုကွန်ရက်ဆာမျက်နှာမှာရေးသားခဲ့တာပါလူမှုကွန်ရက်မှာ follower ပေါင်းတန်း40နီးပါးရှိတဲ့ Communist Party ဝင်ရန်ရဲ့အခုလိုရေးသားမှုကြောင့်ပါတီကိုတစ္ဆာဖောက်သူဖြစ်သူ့ပေါ်ရှုမြင်သူတွေရှိတယ်လို့လွတ်လပ်စွာဆွေးနွေးဖလှယ်ခွင့်အပေါ်ထပ်ပြီးတော့ချုပ်ကိန်တာဖြစ်တယ်လို့ရှုမြင်သူတွေလည်းရှိပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာထိမ့်သိမ်းခံရတဲ့ American College ကျောင်းသားကပျုံရဲမြို့တော်ဟိုတယ်တစ်ခုကနေပြီးတော့နိုင်ငံရေးစာတမ်းတစ်ခုကိုခိုးယူဖို့စူးစမ်းမိကြောင်းလူသိရှင်ကြားဝန်ခံလိုက်ပါတယ်။ပျုံရဲမြို့တော်မှာတနေ့လာနေကပြည်တွင်းပြည်ပသတင်းတောက်တွေရှေ့ကိုအဆောက်တွေက Otter Wambia ကိုခေါ်လာခဲ့တာမှာနိုင်ငံသားခီးသွားအဖွဲ့နဲ့မြောက်ကိုရီးယားကိုတွားရောက်တဲ့ Virginia တက္ကသိုလ်ကျောင်းသားအသက်22နှစ်အရွယ် Order Wambia ဟာမြောက်ကိုရီးယားကိုပြန်ဖို့အတွက်မြောက်ကိုရီးယားကနေပြန်ဖို့အတွက်လေရင်ပေါ်မတက်ခင်မှာအရင်လားကပဲဖမ်းဆီးခံခဲ့ရတာပါ American ပြည်အောင်စုရဲ့အကူအညီနဲ့နိုင်ငံတော်အကျိုးစီးပွားပျက်စီးအောင်လုပ်မှုနဲ့သူကိုတရားစွဲထားပါတယ်သူတို့ခီးသွားအဖွဲ့ကိုတဲခိုဝင်ပေးထားတဲ့ဟိုတယ်ကဝန်ထမ်းများသာဝင်ရောက်ခွင့်ရှိတဲ့နေရာမှာထားတဲ့နိုင်ငံရေးဆောင်ဘက်ကိုသူဖြုတ်ယူခဲ့တယ်လို့ဝမ်ဘီယာကသတင်းတောက်တွေကိုပြောသွားပါတယ်သူကအဲ့ဒီစာတန်းကိုအောင်မြင်မှုအထိမ်းအမှတ်ဖြစ်နေတိမ်းထားခြင်းနဲ့ဆိုတဲ့သူ့ရဲ့ဖခင်เจ้าကမိတ်ဆွေကိုပေးဖို့လို့ပြောပါတယ်အဲ့ဒီလူကသူ့ကိုဒေါ်လာ1000တန်နဲ့ကားဟောင်းတစ်စီးပေးတယ်လို့ဆိုပါတယ်တကယ်လို့သာသူဖမ်းခံရပြီးတော့ပြန်လာလို့မရရင်တော့သူ့ရဲ့အမေကိုဒေါ်လာ2000ပေးမယ်လို့အဲ့ဒီလူကပြောတယ်လို့သူကပြောပါတယ်ရှင်
မြောက်နယ်တောင်ကိုရီးယားနိုင်ငံနယ်စပ်ကြားမှာဖွင့်လှစ်ထားတဲ့စစ်ရုံတွေကိုပိတ်ပစ်ခဲ့တာကြောင့်အဲဒီစစ်ရုံပိုင်ရှင်တွေကသူတို့ရဲ့ဒီဆုံးရှုံးမှုအတွက်ရောကြီးပေးဖို့တောင်ကိုရီးယားဆိုရကိုတောင်းဆိုလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်အဆိုရအနေနဲ့နျူကလ িয়ার ဘုံးစမ်းသပ်ဖောက်ခဲ့ခဲ့တယ်လို့ပယ်ဒင်းတက်ဒုံးကျည်စမ်းသပ်ပစ်လွတ်မှုကြောင့်အပြစ်ပေးတဲ့အနေနဲ့မြောက်ကိုရီးယားနဲ့ဖက်ဆက်လုကိုင်းနေတဲ့ခေဆန်းစစ်မှုဇုံကစစ်ရုံတွေကိုတောင်ကိုရီးယားဆိုရကပိတ်ပစ်ခဲ့တာပါအဲ့ဒီစက်မှုစုံမှာတောင်ကိုရီးယားပိုင်အသေးစားနဲ့အလက်စားကုမ္ပဏီစက်ယုံတွေလည်းပတ်နေတာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်လုံတဲ့လောက်ရက်တွေကြောင့်ပိတ်ပစ်ခဲ့ရတာပါအခုလိုပိတ်ပစ်လိုက်တာကြောင့်ကုန်ကြမ်းနဲ့ဒီစက်ယုံတန်ဖိုးဒေါ်လာ644သန်းလောက်ဆုံးရှုံးမယ်လို့ခန့်မှန်းထားပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟဲကဒီစက်ယုံတွေကိုပိတ်ပစ်ဖို့ကြေညာခဲ့တော့ကဆုံးရှုံးမှုအတွက်အကူအညီပေးမယ်လို့ပြောပါတယ်ဒါပေမဲ့လည်းအာမခံကြီးကတော့တန်220လောက်သာရရှိတယ်ဖြစ်တယ်လို့ကေဆန်းစက်မှုစုံအသင်းကပြောပါတယ်ဒီကေဆန်းစက်မှုစုံအသင်းဟာနိုင်ငံနေဆက်အနီးကမြောက်ကိုရီးယားဘက်နိုင်ငံတွေမှာဖွင့်လှစ်ထားတာဖြစ်ပါတယ်ခင်ဗျာ
ဆိုမာလီးယားနိုင်ငံဘိုင်ဒိုဝါမြို့မှာအယ်ရှာဘတ်စစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့ကလူ30မကသေဆုံးသွားတယ်လို့အာနာဘိုင်တွေကဒီကနေ့ပြောသွားပါတယ်မိုဂါဒီရှုမြို့တော်အနောက်ဘက်245ကီလိုမီတာအကွာမှာတည်ရှိတဲ့ဘိုင်ဒိုဝါမြို့ရဲ့အလဲပင်မဇေးတစ်ခုနားမှာလူစီကားချိန်မှာကားဘုံးပေါက်တာဖြစ်တယ်လို့ရဲနဲ့ဒေသခံအစိုးရကပြောပါရယ်အထူးကံဘုံးခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဒုတိယဘုံးပေါက်ကွဲမှုကတော့ပထမပေါက်ကွဲမှုအပြီးတိတ်မကြခင်မှာပဲစားတောက်ဆိုင်တစ်ခုမှဖြစ်ပွားတာပါလူအယောက်30တေတဲ့အပြင်လူ40မကလည်းဒဏ်ရာရရှိသွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်မိုဂါဒီရှုမြို့တော်မှာအကြီးအကျယ်ပေါက်ကွဲမှုကြီးဖြစ်လို့လူ25ဦးသေဆုံးပြီးတော့လူ60နီးပါးဒဏ်ရာရသွားတဲ့ဖြစ်ရပ်တွေနောက်ပိုင်းအခုတနင်္ဂနွေနေ့မှာပောက်ကွဲမှုထပ်ဖြစ်တာပါ။အရင်ကပောက်ကွဲမှုအတွက်လည်းအယ်ရှာဘတ်စစ်သွေးကြွတွေကသူတို့လုပ်တာလို့ပြောပါရရှင်
။ဘာသာရေးဥပဒေတွေကိုစန့်ကျင်ခဲ့တဲ့အထင်ရှားတဲ့ပြည်နယ်အုပ်ချုပ်ရေးမှုကိုတတ်ခဲ့သူမမ်တက်စ်ကဒရီကိုပါကစ္စတန်ကကွပ်မျက်စီရင်လိုက်ပါတယ်။2011ခုနှစ်တုန်းကအစ္စလာမဘတ်မြို့တော်မှာပန်ဂျက်ပြည်နယ်အုပ်ချုပ်ရေးမှုဆယ်မန်တစီယာကိုတနက်နေ့အချက်30လောက်ပြစ်တက်ခဲ့တဲ့ကဒရီကိုအထူးရဲအဖွဲ့ကစောင့်ကြပ်ခဲ့ပါတယ်။မိသားစုနဲ့ညဘက်အချိန်တွေ့ဆုံခွင့်ပေးခဲ့ပြီးတဲ့နောက်ဒီကနေ့မနက်စောပိုင်းမှာကဒရီကိုရာဝပင်ဒီမျိုးကအဒိုင်လာအချင်းထောင်မှာကျိုးပေးကွပ်မျက်ခဲ့ပါတယ်။သူ့ကိုအခုလိုကျိုးပေးရှင်လိုက်တဲ့တဲ့ပြန့်နှံ့ခဲ့ပြီးတဲ့နောက်ရာဝပင်ဒီအပါအဝင်နိုင်ငံတော်ဝန်ကနေရာအတော်များများမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်လူညုံရေးကိုတင်းတင်းကြပ်ကြပ်ချထားပြီးအခြေအနေဆိုးတဲ့ဒေသတွေမှာပြည်သူစစ်တွေနဲ့ပါလူညုံရေးအတွက်အားပြစ်ထားပါတယ်။မြို့တော်အစ္စလာမ်မာဘက်ကိုသွားရလမ်းတွေကိုလည်းလူညုံရေးထူထူထပ်ထပ်ချထားပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုရဲ့လူညုံရေးအဆောင်တာဝန်ယူထားသူကအခုလိုပြန်တက်ခဲ့တဲ့သတင်းကြောင့်တကယ်ပါလုံးဝအံ့အားသင့်ခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြင်ညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေကိုလည်းတင်ပြပေးချင်ပါသေးတယ်။လာမယ့်ဆူရသစ်ကိုဥဆောင်မဲ့သမ္မတတွေရဲ့အမည်စရင်းတင်သွင်းမဲ့ရဲ့အပြောင်းလဲဖြစ်လာနိုင်ပွဲရှိနေတာနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောပြချင်ပါသေးရှင်။အဆူရသစ်ကိုဥဆောင်မဲ့သမ္မတတွေရဲ့အမည်စရင်းကိုမတ်လ18ရက်နေ့မှာနောက်ဆုံးထားတင်သွင်းဖို့သတ်မှတ်ထားတာကိုလွှတ်တော်မှပြင်ဆင်ဖို့စီစဉ်နေပါသေးတယ်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပြီးဒုသမ္မတလောင်းနှစ်ဦးတင်မြောက်ခွင့်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရသက်ဖွဲ့စည်းရေးအချိန်မြင့်ဆောင်ရွက်နေချိန်မှာပဲသမ္မတလောင်းအမည်စရင်းတင်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ဘေခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါသမ္မတတဦးအဖြစ်ရွေးချယ်မှုတွေမတိုင်မီဒုတိယသမ္မတ3ဦးအမည်စရင်းတင်သွင်းဖို့မတ်လ18ရက်နေ့မှာသတ်မှတ်ထားပြီးမဲ့အခုအခါပြင်ဆင်ဖို့စီစဉ်နေကြတာပါအင်္ဂါနေ့မှာကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဒီကိစ္စကိုဆွေးနွေးမယ့်အစီအစဉ်တစ်ခုအနေနဲ့ထည့်သွင်းထားတယ်လို့လည်း NLD ပါတီရဲ့မကွေးတိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ထောက်တကြုံွေကပြောပါတယ
်။ MD ကအဲ့ဒီမြတ်ချန်ကမှကျင်းပမှာဟုတ်တယ်အဲ့လိုတော့ပါတယ်။ကျွန်တော်တို့ကဘယ်လိုမှကိုယ်ကိုမပြောသေးဘူးပြန်တော့ကျွန်တော်လည်းအဲ့ဒီကိစ္စကဒါပဲစိတ်ပင်ရလို့ကျင်းနေပါလေ။
လွတ်တော်မှာဒုတိယသမ္မတလောင်း3ဦးရဲ့အမည်စရင်းတွေကိုတော့ NLD နဲ့တက်မတော်ကိုယ်စားလှယ်တွေမူလကမတ်လ18ရက်နေ့မှာတင်သွင်းဖို့စီစဉ်ထားကြတာပါ။ရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်သူ့လွတ်တော်မှာအမတ်နေရာ255နေရာအမျိုးသားလွတ်တော်မှာ135နေရာအနိုင်ရထားတဲ့အတွက်ဒုတိယသမ္မတ2ဦးရွေးချယ်ခွင့်ရထားပြီးတက်မတော်သားကိုယ်စားလှယ်တွေကတော့တဦးရွေးချယ်ခွင့်ရမှာဖြစ်ပါတယ်။NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးအရလက်ရှိမှာသမရတာဝန်ယူခွင့်မရပဲဖြစ်နေပါဗျ ်ဒါပေမဲ့လည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ဒေါန်ဆန်းစုကြည်တို့မကြသေးခင်လအတွင်တွေ့ဆုံမှုတွေကြောင့်ဒေါန်ဆန်းစုကြည်အစိုးရအဖွဲ့ကိုဦးဆောင်နိုင်မဲ့အခွင့်အလမ်းတွေပွင့်လာတော့မယ်လို့မျှော်လင့်မှုတွေကထွက်ပေါ်လာပါတယ်ဒါပေမဲ့လည်းအခုအခါမှာတော့ဒုသမရအမည်စင်းတင်သွင်းမဲ့အစီအစဉ်တွေပြောင်းလဲလာတာဟာဒေါန်ဆန်းစုကြည်သမရတာဝန်ယူဖို့ညှိနှိုင်းမှုတွေပြေလည်မှုမရတာကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံရေးအကဲခတ်လေ့လာသူဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
ဒေါန်ဆန်းစုကြည်ကိုသမရအနေနဲ့ပြင်မြောက်လို့ရအောင်ပုံမှန်59ဆလုံးကိုပေါ့နော်သစ်တော်ထဲမှာဟိုတိုင်းနိုင်ငံတို့လုံခြုံအတွက်ကိုဟိုသမရကဝင်ပြီးပြီးကျုံနဲ့ညှိနှိုင်းမှုပါညာဆိုပြီးတော့မှအချိန်ယူရလို့အဲ့လိုမျိုးယူထားတယ်အဲဒီတော့အခုလောလောဆယ်နောက်ဆုံးအချိန်ဒီမှာအဲ့ဒါကညှိနှိုင်းလို့အချိန်မပြေဘူးဒီဒီအပင်ကူပြောင်းရေးကာလမှာတော့ဒေါန်ဆန်းစုကြည်သမရအနေနဲ့လုံခြုံတို့ကြိုးစားတော့မဲ့ပုံမပေါ်ဘူးအဲ့ဒါတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကပြီးခဲ့တဲ့ရက်ပိုင်းကတော့ခင်ဆန်းလိုက်ကျင်တဲ့အဆူပြဿနာပေါ့အခု NLD ဘက်ကနောက်ဆုံးအဖြေကသမရတင်မြောက်ရေးကိစ္စအစိုးရဖွဲ့ဖွဲ့ရေးကိစ္စကိုဟိုအချိန်ဆွဲထားဖို့သူကဘာကြောင်းမှမရှိတော့ဘူးစောစောစီစီကသမရဒုသမရရွေးထားပြီးတော့အစိုးရဖွဲ့ဝင်တွေကိုလည်းသူကရွေးထားလိုက်မယ်ဆိုရင်အဲ့ဒီမလ30ရက်မတိုင်ခင်မှာသူတို့ဟိုကောင်းကောင်းမွန်မွန်လုပ်နိုင်နိုင်မယ်လို့ယူဆတဲ့ပုံပေါ်တယ်အနောက်တက်လာမဲ့အတွေ့အကြုံပုံစံပြနေတယ်လို့ဟိုအချိန်စောပြီးတော့မှလောက်ရတယ်လို့ထင်တယ်လေ
NLD ပါတီကတော့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေကိုပါပါဝင်ခွင့်ပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်လည်းပြည်내နဲ့တိုင်းဒေသကြီးအစိုးရတွေရဲ့အကြီးအကဲတာဝန်တွေကိုတော့ NLD ပါတီကကိုယ်စားလှယ်တွေကိုသာခန့်အပ်သွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။လာမယ့်အစိုးရတိတ်ကိုဦးဆောင်မဲ့သမ္မတတိတ်တွေရဲ့အမိစရင်တင်သွင်းမဲ့ရက်ဒီအပြောင်းလဲဖြစ်လာနိုင်ွယ်ရှိနေတာနဲ့ပတ်သက်ပြီးတော့မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါရှင်။ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကလည်းအခုလိုမျိုးဒီသမရအမိစရင်တင်သွင်းမဲ့ရက်ကိုအရင်တော့ကမတ်လ18ရက်နေ့နောက်ဆုံးထားတင်သွင်းမှုသတ်မှတ်ထားတာနဲ့ပတ်သက်ပြီးတော့ဒီမနက်ဖြန်အင်္ဂါနေ့ကျင်းပမဲ့လွတ်တော်အစည်းအဝေးမှာဆွေးနွေးဖို့ရှိတယ်ဆိုတာကို VOE ကိုပြောပါရယ်။သမရလောက်တည်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မဲ့အခြေအနေနဲ့ပတ်သက်လို့မတ်သိကြီးထိုက်ကမေးမြန်းတာမှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုလိုစပြောပါရယ်ရှင်။
အော်မနက်ဖြန်အရင်ကမှတွေ့ရတော့နော်ဒီသမရရွေးချယ်စီစဉ်ဖို့ရက်ဆွဲဖို့နေ့ရက်ကိုပြင်ဆင်တတ်မှတ်မယ်ဆိုရဲအရင်ကတခုပါပါတယ်။ဒီတော့ကတော့ကျွန်တော်ဒီ match လက်စကနေနေ့မှာသမရရွေးချယ်စီစဉ်ကိုလွတ်တော်နေရာတိကျခွဲပြီးတော့စတင်လုပ်ဆောင်မယ်ဆိုပြီးတော့ဟိုပြောထားပါတယ်။အခုခါကြတော့အဲ့ဒါကိုဟိုပြန်ပြင်မလို့နဲ့တူပါတယ်။ရှစ်တူမလားနောက်ဆုံးမလားတော့မပါပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ထင်တာပေါ့နော်။ဒီသမရရွေးချယ်စီစဉ်ကိုရှေ့ဦးတင်းနေနေတိုးပြီးတော့ဟိုကြံပြီးတော့စိုးစိုးစီးလှုပ်ရှင်မုံရပါတယ်။ဘာလို့လဲသူအခြေအနေရပေါ့နော်။သမရအာဒီကိစ္စနဲ့ပတ်သက်ပြီးတော့လေဒေါန်ဆန်းစီစီမှာအဖြေတစ်ခုရလောက်ပြီးညဝန်ကြီးရွေးဖို့ဟာလာပြောမျိုးဝန်ကြီးတွေရွေးဖို့ကိစ္စလည်းအစီအစဉ်ရတာချစ်တွေပြီးရောက်ပြီးအဲ့ဒါနဲ့ဒီ yes ဒီနေ့ရကိုချစ်တိုးပြီးတော့တတ်မှတ်တယ်တတ်မှတ်မယ်လို့ကျွန်တော်ထင်တယ်ပေါ့နော်။အဲ့လိုတတ်မှတ်လိုက်ရင်တော့ကျွန်တော်တို့ဟိုသမရကညာဆုံးဖြစ်လာမယ်ပြီးတော့တစ်ချက်တည်းပဲအဲကျွန်တော်တို့ပြောင်းစုဝန်ကြီးတွေဝင်ဌာနတွေရွေးချယ်သတ်မှတ်တာလုပ်ငန်းစဉ်တွေကိုဆက်လုပ်လို့ရမယ်အပြင်မှာကျွန်တော်ပြည်နယ်တွေတိုင်းဒေသကြီးဝင်ရှုပ်တွေကိုဆက်ပြီးရွေးဖို့အစီအစဉ်နဲ့အများကြီးရှိပြီးတော့အဲ့လိုရွေးချယ်ပြီးတော့ရှုပ်ဖို့တိုးသတ်မှတ်တာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်နော
်ဟုတ်ကဲ့ဆရာဒီသမရအမည်စရင်းနဲ့ပတ်သက်ပြီးတော့ရောဆရာတို့ဘယ်လောက်ထိသိထားပါပြီလဲရှင်ဒေါအောင်ဆန်းစုကြည်သမရဖြစ်ခွင့်ရရောနီးစပ်ပါလား
ကျွန်တော်ကတော့မီဒီယာသတင်းတွေပေါ့ဗျာနော်ဟိုပြောရမယ်ဆိုရင်တော့တမန်တော်ကဝီယူရှင်ရတော်ဆုံးကြည့်လို့အဲဒီကိစ္စမှာအပြည့်လေမှုသိမရဘူးလို့ဟိုကျွန်တော်တို့ကြားပါတယ်အဲပြီးတော့ဒီလက်ရှိအစိုးရနယ်လည်းပဲအဲနည်းနည်းအဖို့ချလေးတွေရှိတာပေါ့နော်ဟိုအခုပြောတော်တွေမှာဖြစ်ပျက်ခဲ့တဲ့ကိစ္စတွေလည်းဒါတွေလည်းပါတာပေါ့အဲဒါကြောင့်မို့ကျွန်တော်အထင်တော့ပေါ့နော်အထင်ပဲပြောပါမယ်အဲဟိုသူ့အနေနဲ့တမန်တော်ဖြစ်လို့ဖြစ်ခွင့်ကိုဆွံ့လိုက်ပြီးလို့ဟိုယူဆတဲ့အတွက်နဲ့ဒီလိုကြီးဟိုနေဆွဲကိုရရှိတိုးပြီးတော့တတ်မှတ်တယ်လို့ပဲကျွန်တော်တို့ယူဆပါတယ်အဲ့အဲ့ကြောင်ကျွန်တော်တို့ကတော့မပြတ်တက်ဘူးဗျဒါပေမဲ့ဒါရတော့ဆက်စုကြီးတယောက်တည်းပဲတည်တည်မကိစ္စဖြစ်ပါတယ
်ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကိုမတ်သိကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာပါရှင်အခုတခါကတော့ဒီ NLD ပါတီခေါင်းဆောင်ဒေါက်ဆာစုကြည်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းပြောပြပေးစင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့ဒီနောက်တက်လာမဲ့အစိုးရကြရဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အပါအဝင်တိုင်းပြည်ရဲ့ဥပဒေစိုးမိုးရေးကိုဒီတိုင်းရင်းသားတွေနဲ့အတူလက်တွဲပြီးတော့လှုပ်ဆောင်သွားမယ်လို့ဒေါက်ဆာစုကြည်ကပြောဆိုလိုက်ပါတယ်။ဒီကနေ့နေပြီးတော့စီမင်းရိပ်သာဝင်းမှာ ဒေါ်ဆန်းစုကြည်ကဒီပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တနအီကြော်ကြာတွေ့ဆုံပြီးတော့ဒီလက်တလောတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေအပါအဝင်တိုင်းရင်းသားဒေသတွေရဲ့လူဝဲချက်တွေကိုအဓိကထားဆွေးနွေးသွားခဲ့ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါရှင်
။ယူကော့ဝဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာရှိတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးနေပြည်တော်စီပင်ရိတ်တာဝန်မှာဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။နောက်တက်လာမယ့်အစိုးရတစ်လက်ထက်ကြရင်တနိုင်ငံလုံးအပြစ်ခက်ရစရေးနဲ့တိုင်းရင်းသားများဒန်းတူညီများရေးကိုပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်သွားမယ်လို့ဒေါ်ဆန်းစုကြည်ကအဓိကထားတိုက်တွန်းပြောဆိုသွားခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဒေါက်တာစောမြင့်မောင်ကအခုလိုပြောပါတယ
်။အဓိကတွေ့တာကတော့ကွာတို့တိုင်းရင်းသားတွေနဲ့ cooperative ဖြစ်ချင်တယ်ပေါ့နော် cooperative ဖြစ်ချင်တယ် national reconciliation နဲ့နောက်ပြီးတော့ federalism ပေါ့နော်အဓိကအဲ့ဒါကိုထားပြီးပြောတာပါပဲ။အဲ့တော့စိတ်ကတို့ထူတော်မယ်ဆိုတာအဲ့တော့တိုင်းသားတွေလည်းသဘောကျပါတယ်။ကျန်တာတော့သူတို့ပြည်နယ်တွေရဲ့ issue တွေပြောတော့ဟောပညာရေးကျန်းမာရေးတွေနှိမ့်ကြတာတွေတောင်မမဟိုပါပြတာတွေမေ့မထားဘူးပေါ့အဓိကတော့။အော်ဒေါ်ဆန်းစုကြည်ကတော့သူကျွန်တော်တို့ရဲ့မူဝါဒတိုင်း manifesto မှာရေးထားတဲ့အတိုင်းပါပဲ federal ပေါ့နော်စစ်မှန်တဲ့ federal စနစ်ကိုထူတော်မယ်ဆိုတာဟိုသူကတရားဝင်ပေါ့နော်။အရင်နှုန်းကတည်းကကွာတာရဲ့စီးပိစားတယ်လေ။နောက်ပြတော့ဒီတိုင်းသားတွေဘက်ကတော့ federal နဲ့ peace ကိုလုပ်ပေးပါပေါ့ဒေါ်ဆန်းစုကြည်ကပြောကြတာပါအတိအကတော့ federalism ကိုပြောပါလေ
တန်တာပါတီတခုဖြစ်တဲ့တအောင်ပလောင်မျိုးသားပါတီကတော့ဒီရက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေရတဲ့အတွက်ကြောင့်နောက်အစိုးရအသစ်လက်ထက်ကြရင်ငြိမ်းချမ်းရေးကိုအဓိကထားလှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့ဒီပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမိုင်းဝင်းထုကပြောပါတယ
်ဒီကတော့ကျွန်တော်တို့ဒီမှာဖြစ်နေတဲ့ဒီလက်နက်ကပြည်ပခါတွေပေါ့ငြိမ်းချမ်းရေးကိစ္စရယ်ပြီးတော့မှကျွန်တော်တို့ဒီတောင်ပေါ်တွေထဲမှာရှိတဲ့တောင်ပေါ်သားတွေကိုလည်းဖွံ့ဖြိုးကိစ္စတွေလှုပ်တိုက်ခါမှာမိမနာဘူးဆိုတဲ့ကိစ္စမျိုးတွေကျွန်တော်တို့ပြောဆိုဆွေးနွေးကြတာရှိပါတယ
်။ Energy အစိုးရအသစ်လက်ထက်မှာဒိုင်းသားတွေနဲ့အတူလက်တွဲလှုပ်ဆောင်သွားပြီးဒိုင်းသားတွေဘက်ကလည်းပြည်ထောင်စုအတွက်အဓိကထားလှုပ်ဆောင်သွားဖို့ဒေါ်ဆန်းစုကြည်ကဒီကနေ့မှတိုက်တွန်းခဲ့ပါတယ်။ရခိုင်မျိုးသားပါတီရဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထူမေကတော့ဒိုင်းရင်းသားများဒန်းတူညီများရရှိဖို့အတွက်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့အရေးလှုပ်ဆောင်သွားမယ်အကြောင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။
ပြည်ထောင်စုကိုသွားတဲ့အခါမှာတိုင်းသားအလုံးရပိုင်ခွင့်ဖြစ်တဲ့ကျွန်တော်ဒီတန်းတူညီမျှရေးကိုသွားတဲ့အခါမှာဒီဖွဲ့စည်းပုံကိုယ်တိုင်ကိုကနေပြီးတော့ဒီ Federal ဖွဲ့စည်းပုံဖြစ်မှတာလည်းဒီတရားဥပဒေအရကျွန်တော်တို့တိုင်းရင်းသားများကိုအကောက်အွယ်ပေးနိုင်မှာဖြစ်တယ်လို့အဲဒါကြောင့်လို့အခုတက်လာကြတဲ့တိုင်းရင်းသားကိုယ်စားလှယ်များပါဝင် NLD လူတော်မအကုန်လုံးကလည်းတိုင်းရင်းသားများလိုလာတဲ့ Federal Constitution ကိုမပတ်လာဖို့တိုက်တွန်းခြင်းနဲ့သူပြောခဲ့
2012ကြာပြည့်ရွေးကောက်ပွဲမှာလွှတ်တော်တွင်ဝင်ရောက်ခဲ့ပြီးတဲ့နောက် NLD ပါတီဟာတိုင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့အခုလိုမျိုးတွဲဆုံတာမျိုးရှိပေမဲ့လို့ဒုတိယအကြိမ်မြောက်လွှတ်တော်တက်တန်းမှာတော့ဒါဟာပထမဆုံးအကြိမ်တိုင်းသားကိုယ်စားလှယ်တွေနဲ့တွဲဆုံတာလည်းဖြစ်ပါတယ်။ဒီတစ်ခေါက်လွှတ်တော်တက်တန်းမှာ NLD ပါတီကအများစုအနိုင်ရထားတာကြောင့်အခုလိုမျိုးတွဲဆုံမှုဟာအကောင့်ဘက်ကိုဦးတည်တဲ့အပြောင်းအလဲမျိုးဖြစ်လာနိုင်တယ်လို့ဦးမိုင်းဝင်းထုကပြောပါတယ်။
ကျွန်တော်ဒီမှာလည်းဒါ positive change ကိုအများကြီးဦးတည်သွားစီတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီမှာတော့ကျွန်တော်တို့ကသူတို့ပုံမှာယုံကြည်မှုတွေပို့ပြီးတော့ရှိလာမယ်။သူတို့ဒီသူတို့ဖွဲ့စည်းလာမယ်အစိုးရအဲ့ဒီမှာကျွန်တော်တို့ဒီတိုင်းသားပါတီတွေအနေနဲ့ကနေပြီးတော့မှဒီငြိမ်းချမ်းရေးစတွေကိုပူပေါင်းလှုပ်ဆောင်လာနိုင်မယ်ဆိုတဲ့အခမ်းအနားတွေပို့ပြီးတော့မှအားပေးလာအောင်လို့ပေါ့နော်
။ဒီကနေ့စီပင်ရိတ်တာဝန်ထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဒေါ်ဆန်းစုကြည်အပါအဝင်ဘိုလ်လုံးမှုဆောင်ဖွဲ့တွေဟာတန်းသားကုစလေ300နီးပါးနဲ့တနအီကြော်ကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်တလောလွှတ်တော်နှစ်ရက်ကနေတင်မြောက်မဲ့ဒုသမ္မတ2ဦးအတွက်သတင်းတွေအမျိုးမျိုးထွက်နေပေမဲ့လို့ဒီကနေ့မှာဒီကိစ္စနဲ့ပတ်သက်လို့တစုံတရာဆွေးနွေးပြောဆိုခဲ့ခြင်းမရှိဘူးလို့ကိုယ်စားလှယ်တွေကပြောဆိုကြပါရယ်ခင်ဗျာ
။ဒါတော့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတော့ကိုထက်အောင်သတင်းပေးပို့ခဲ့တာပါရှင်။ရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေနဲ့ပတ်သက်လို့မြန်မာရွေးကောက်ပွဲကိုလေ့လာစောင့်ကြည့်နေတဲ့ကာတာဆန္နာကဘာရီသုံးသက်တင်ပြထားတယ်ဆိုတာကိုလည်းမကြခင်မှာတင်ပြပေးဖို့ရှိပါတယ်။အခုကတော့ဒီမနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာစွန့်နေမဲ့အကြောင်းအရာကိုသောရရှင်တွေကိုကြိုတင်သိပေးပါရစေရှင
်။သောရရှင်များရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအယက်သားအစိုးရတဲ့တရက်ကိုဖွဲ့စည်းဖို့အချိန်ဟာတလာပဲလိုပါတော့တယ်။ဒီအစိုးရတဲ့အနေနဲ့ပထမအဆုံးရင်ဆိုင်ရမယ့်အခက်အခဲတွေ၊အကျက်တဲတွေ၊စိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောရရှင်တွေယူဆကြပါသလဲ။သောရရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923283855လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပို့ပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
မနေ့ဖြန်အင်္ဂါနေ့ညတိုက်ရိုက်လေလာအစီအစဉ်မစတင်ခင်သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတခါကတော့ဒီရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့မြန်မာရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာစင်တာကဘာတွေသုံးသပ်တင်ပြထားသလဲဆိုတာကိုလည်းတလဲကြည့်ကြရအောင်ပါရှင်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေဖြစ်ရှင်းတဲ့ပတ်သက်လို့နိုင်ငံရေးပါတီကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်လွာတင်သွင်းတဲ့နေရာမှာအဟန့်တားတွေရှိခဲ့တယ်လို့မြမရွေးကောက်ပွဲစောင့်ကြည့်ခဲ့တဲ့ကာတာစန္ဒာကပြောဆိုလိုက်ပါတယ်။2015ဒီရွေးကောက်ပွဲအလွန်ကာလအခြေအနေတွေအပြင်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြစ်ရှင်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ကြေညာချက်တစ်စောင်ကိုကာတာစန္ဒာကဒီကနေ့ဒီဖေဖော်ဝါရီလ29ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ဒီရဂုံမျိုးကနေပြီးတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
2015ရွေးကောက်ပွဲအလွန်ကာလမှာရွေးကောက်ပွဲကန့်ကွက်လွာတင်သွင်းတာနဲ့ပတ်သက်လို့အခက်အခဲတချို့ရှိတာမို့လာမယ့်အစိုးရသစ်အနေနဲ့ရွေးကောက်ပွဲဥပဒေတွေနဲ့လုပ်ငန်းစဉ်တွေကိုပြန်လည်ပြင်ဆင်ဖို့မြမရွေးကောက်ပွဲလေ့လာစောင့်ကြည့်ခဲ့တဲ့ကာတာစင်တာကအကြံပြုပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကန့်ကွက်လွာတင်သွင်းဖို့ကုန်ကျစရိတ်5သိန်းအပြင်ရွေးကောက်ပွဲအငင်းပွားမှုဆိုင်ရာခုံရုံးကျနာဖို့အတွက်မလိုလားအပ်တဲ့ကုန်ကျစရိတ်တွေကြောင့်နိုင်ငံရေးပါတီတွေကကိုယ်စားလှယ်အများစုရွေးကောက်ပွဲကန့်ကွက်လွာတင်သွင်းနိုင်ခြင်းမရှိဘူးလို့ကာတာစင်တာရဲ့မြန်မာပြည်ဌာနေတာဝန်ခံ Frederick Rowski ကပြောပါတယ
်နိုင်ငံရေးပါတီတွေကကိုယ်စားလှယ်တော်တော်များများရွေးကောက်ပွဲကန့်ကွက်လွာတင်သွင်းနိုင်ဖို့အတွက်အဟန့်တားတွေတော့အများကြီးရှိပါတယ်အဓိကကတော့ကုန်ကြမ်းစည်းများလွန်းတာကြောင့်ပါနောက်အဟန့်တားတစ်ခုကတော့ခုံရုံးကျနာမှုကိုနေပြည်တော်မှာပြုလုပ်တာဖြစ်တဲ့အတွက်ဝေးလံတဲ့ဒေသတွေကနေထိုင်နေသူတွေအတွက်အခက်အခဲရှိပါတယ်ဒါပေမဲ့ကော်မရှင်အနေနဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကိုတွားပြီးတော့ခုံရုံးကျနာမှုတွေလှုပ်ဖို့ရှိနေပါတယ်။အဲ့ဒီအတွက်လည်းကြိုးဆိုပါတယ်။အဲ့ဒါထက်လာမယ့်အစိုးရအသစ်အနေနဲ့နောက်လာမယ့်ရွေးကောက်ပွဲတွေနဲ့ဂျာဖြတ်ရွေးကောက်ပွဲတွေမှာတည်တာထင်ရှားတဲ့တက်ရောက်မှုမျိုးရှိလာနိုင်တာမို့လို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေကြောင်းနဲ့လုပ်ငန်းစဉ်တချို့ကိုအမြန်ဆုံးပြုပြင်လှုပ်ဆောင်ဖို့ကြံပြုလိုပါတယ်
။ကာတာစင်တာအနေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုလေ့လာစောင့်ကြည့်ရမှာမဲရလက်ပုံစံတွေကိုထုတ်ပြန်တာနဲ့ပတ်သက်လို့လိုအပ်ချက်တွေရှိသလိုမဲရလက်ထုတ်ပြန်တဲ့အချို့နေရာတွေကိုစောင့်ကြည့်လေ့လာရေးအဖွဲ့တွေအနေနဲ့လွတ်လွတ်လပ်လပ်လေ့လာခွင့်မရဘူးလို့ကာတာစင်တာကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအငင်းပွားမှုဖြစ်ရှင်းရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အမှုတွေတွေကိုနှောင့်နှေးကြံ့ကြာမှုမရှိစေဘဲအမြန်ဖြေရှင်းဖို့လိုတယ်လို့မစ္စတာရော့စကီကအခုလိုပြောပါတယ
်။ဒီလုပ်ငန်းစဉ်ကမပြီးသေးပါဘူး။မကြာမီမှာကော်မရှင်အနေနဲ့လည်းရွေးကောက်ပွဲငင်းပွားမှုတွေကိုအပြီးသက်ဖြေရှင်းနိုင်ရင်တော့ကောင်းပါလေ။မြန်မာပြည်ရဲ့ရွေးကောက်ပွဲအငင်းပွားမှုဆိုင်ရာဖြည့်ရှင်းခြင်းလုပ်ငန်းစဉ်မှာလွတ်တော်သည့်မစတင်ခင်ကာလမှာရွေးကောက်ပွဲအလွန်ငင်းပွားမှုဆိုင်ရာကန့်ကွက်လွှာတွေကိုအပြစ်ဒဏ်ကြားနာစရာလည်းမလိုပါဘူး။ဒါကြောင့်လွတ်တော်သည့်စတင်ပြီးသွားတော့မှငင်းပွားမှုတွေကိုကြားနာနေရစေအခြေအနေဖြစ်နေမှာပါ။ကော်မရှင်အနေနဲ့တော့ရွေးကောက်ပွဲဆိုင်ရာငင်းပွားမှုတွေကိုအကောင်းဆုံးဖြည့်ရှင်းသွားမယ်လို့အခိုင်အမာပြောထားပေမဲ့ဒီလုပ်ငန်းစဉ်တွေကလည်းမပြီးသေးပါဘူး
။နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲအပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းတဲ့ကန့်ကွက်လွာစုစုပေါင်း45မှုရှိပြီးအခုချိန်ထိကော်မရှင်အနေနဲ့ကန့်ကွက်လွာ2မှုကိုပဲအပြည့်သက်ဆုံးဖြတ်ချက်ချသေးတာဖြစ်ပါတယ်။ရွေးကောက်ပွဲအငင်းပွားမှုတွေကိုခုံရုံးဖွဲ့ကြားနာရမှာနေပြည်တော်ကိုအကြိမ်ကြိမ်တွားရောက်ပြီးကြားနာရတာမို့အခက်ခဲရှိသလိုခုံရုံးဖွဲ့ကြားနာမှုတွေကြန့်ကြာတာနဲ့ပတ်သက်လို့တော့ပြဿနာမရှိဘူးလို့2015ရွေးကောက်ပွဲမှာရှမ်းပြည်နယ်ရက်ဆောက်မြို့နယ်ကနေပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးကော်မရှင်ကိုရွေးကောက်ပွဲကန့်ကွက်လွာတင်သွင်းထားတဲ့NLD ပါတီကဥခိုင်ညီညီကျော်ကပြောပါတယ
်ကျွန်တော်တို့ကဒီကန့်ကွက်လွာတင်တာဟုတ်တယ်အဲ့ဒီကုန်ကျစရိတ်ကများတာထက်ကိုအဓိကတော့ကျွန်တော်တို့ကဒီနေပြည်တော်မှာဟိုစစ်လိုက်တာကပိုဆိုးတာပေါ့နော်နေပြည်တော်ဒီ UEC မှာစစ်လိုက်တာကဒါကျွန်တော်တို့ဆိုပြည်နယ်ဆိုရင်ပြည်နယ်လွတ်တော်စေတဲ့ရှမ်းပြည်နယ်နဲ့ကျွန်တော်တို့တွားတာပေါ့ရုံကျေးဆိုတစ်ခေါက်လည်းမဟုတ်ဘူး၄-၆ခေါက်လောက်နောက်တူးတယောက်တည်းလည်းမဟုတ်ကိုဒီလိုက်တက်တည်ထွက်ပြီးမဲ့ပုံကိုယ်တွေပါဟောဆိုကျွန်တော်တို့မှာအဓိကတော့အဲ့ဒီဟာတွေအကက်ခဲရှိတာပေါ့ဟိုကိုပြည်နယ်မှာပဲစစ်တယ်ဆိုရင်တော့ဒါတွေကနည်းနည်းလေးသက်သာတာပေါ့လောလောဆယ်ရတော့လေအမေကြီးရှုထောင်းကနေကြည့်မယ်ဆိုရင်တော့
အမေရိကန်ပြည်တော်စုအခြေစိုက်ကာတာစင်တာဟာ1989ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲတရားကြုံကိုလေ့လာစောင့်ကြည့်ခဲ့တဲ့အဖွဲ့ဖြစ်သလိုမကြသေးခင်ကမြန်မာရွေးကောက်ပွဲအကျိုးနဲ့ရွေးကောက်ပွဲအလွန်ကာလတွေကိုလည်းလေ့လာစောင့်ကြည့်ခဲ့ပြီးနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ပနမအစီရင်ခံစာကိုတော့2015နိုဝင်ဘာ10ရက်နေ့ကထုတ်ပြန်ခဲ့တာလည်းဖြစ်ပါရဲ့ရှင်
မြန်မာရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေနဲ့ပတ်သက်လို့ကာတာစင်တာရဲ့သုံးသက်တင်ပြမှုတွေကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးခဲ့တာပါ။ view American တန်ရက်တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ဒီတနင်္လာနေ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားအောင်ပါမှုစောင့်မျှော်နားဆင်ပါအောင်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဖေဖော်ဝါရီလ29ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြမစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32နဲ့50ရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊တက်တန့်ရောင်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ကြရဖို့ရှိသလို
အမှန်ယုံကြည်တာကတော့ဒီလူမှုတန်ဝဲတစ်ခုဖို့ပြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီမျိုးသမီးရောမျိုးသားရောအလုံးကတူတကွဲပါဝင်ဖို့လိုတယ်ဆိုတာကိုကျွန်မယုံကြည်ပါတယ်
။မြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့တွဲဖက်အထွေထွေမှုဒေါ်ဆွဆွနွယ်ရဲ့ယုံကြည်ရာကိုမကြခင်တင်ဆက်မဲ့သူယုံကြည်ရာအစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါတယ်။အခုကတော့အရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့ကမ္ဘာ့ရေနံစည်းကွက်အလားအလာအကြောင်းဖြူရီသင်းကြောင့် Great Flaggers သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဘာရင်နံဈေးကွက်ဟာလာမယ့်တစ်နှစ်နှစ်နှစ်အတွင်းဈေးကျနေဖို့အလားအလာရှိနေပြီးအဲ့ဒီကာလကြော်ရင်တော့ဈေးပြန်တက်နိုင်တယ်လို့ကမ္ဘာရင်နံဝယ်ယူသုံးစွဲသူများအဖွဲ့ဖြစ်တဲ့ IEA နိုင်ငံတကာလောင်စာစွမ်းအင်အေဂျင်စီကဟောကင်းထုတ်ထားပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းရင်နံဈေးတွေကျသွားခဲ့တာကြောင့်ရင်းနှီးမြှုပ်နှံသူတွေလည်းနည်းလာခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လည်းဝယ်ယူသုံးစွဲလို့သူတိုးများလာတဲ့အခါရုတ်တရက်ရင်နံထုတ်လုပ်နိုင်မှုကိုအားနည်းသွားစေနိုင်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံတက်ဆက်ပြည်နယ်ကဟျူစတွန်မြို့မှာကျင်းပတဲ့ညီလာခံအတွင်းရေနံဈေးတွေနည်းနေအောင်မယ်ဆိုတဲ့အကြောင်း IEA ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖာတီဘီရိုကအဲ့ဒီလိုပြောကြားလိုက်တာပါဒါပေမဲ့2020ခုနှစ်မှာတော့ဈေးတွေနှစ်ပြန်တက်မယ်လို့သူကပြောပါတယ်ဝယ်ယူသုံးစွဲလိုမှုကအားနည်းနေပြီးထုတ်လုပ်မှုနှုန်းကများနေကြောင်းဒါပေမဲ့ထုတ်လုပ်မှုလျှော့ချနေတာတွေဟာတဖြည်းဖြည်းတည်တာလာနေပြီလို့သူကပြောပါတယ
် Global oil supply growth is plunging and seriously it was as I said the same period of time in the last 6 years
တကဘာလုံးတိုင်းတာနယ်ရေနံထုတ်လုပ်မှုကတိတိကျကျဆင်းလာနေပါတယ်လွန်ခဲ့တဲ့6နှစ်ဒီအချိန်နောက်တုန်းကဆိုရင်ရေနံစိမ်းထုတ်လုပ်မှုနှုန်းဟာနေ့စဉ်ပေပါပေါင်း17တန်းရှိပါတယ်အခုတော့ဈေးတွေကျနေတာကြောင့်တစ်နှစ်တာထုတ်လုပ်မှုကပေပါပေါင်း၄တန်းပဲရှိပါတော့တယ
်ဒါအပြင်စီမံချက်အသစ်တွေမှာရင်းနှီးမြှုပ်နှံမှုတွေရော့ကျလာနေတာကြောင့်လာမယ့်နှစ်တွေအတွင်းအဝယ်လိုက်လာရုံနဲ့မကဘဲလက်ရှိထုတ်လုပ်နေတဲ့ရေနံဈေးတွေကကျဆင်းနေတဲ့ထုတ်လုပ်မှုအားကိုပါဖြည့်ဆွတ်ပေးဖို့လိုအပ်နေတာကြောင့်အဆုံးသတ်မှာဈေးကွက်မတည်ငြိမ်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ဖာတီဘီရိုကပြောပါတယ
် Every year we had to produce 3 million barrels per day in order to stay where we are
လက်ရှိအနေအထားတိုင်းရှိနေအောင်နှစ်တိုင်းမှာနေ့စဉ်ပေပါပေါင်း3တန်းပုံမှန်ထုတ်လုပ်နေဖို့လိုအပ်ပါတယ
်ကမ္ဘာရေနံဈေးကွက်မှာရေနံစိမ်းတွေအရှံပဲဖြစ်နေပြီးဈေးတွေကလည်း80ရာခိုင်နှုန်းအထိကျဆင်းနေတာကြောင့်ကမ္ဘာရေနံအများဆုံးထုတ်လုပ်တဲ့နိုင်ငံပေါင်း၄နိုင်ငံကသူတို့ရဲ့ထုတ်လုပ်မှုနှုန်းတွေကိုရှော့ချကြဖို့ဖေဖော်ဝါရီလ16ရက်နေ့ကဆုံးဖြတ်လိုက်ကြပါတယ်။ရုရှားနဲ့ OPEC အဖွဲ့ဝင်၃နိုင်ငံဖြစ်ကြတဲ့ Saudi Arabia, Venezuela နဲ့ Qatar နိုင်ငံတို့ကရေနံဝန်ကြီးတွေကာတာနိုင်ငံမြို့တော်ဒိုဟာမှာတကပိတ်တွေ့ဆုံဆွေးနွေးပြီးအဲ့ဒီလိုဆုံးဖြတ်ချက်ချခဲ့ကြတာဖြစ်ပါတယ်။သူတို့၄နိုင်ငံရဲ့ရေနံထုတ်လုပ်မှုနှုန်းကိုလုံလောက်မှုရှိတယ်လို့ယူဆထားကြတဲ့ဇန်နဝါရီလလောက်တုန်းကအဆင့်ရောက်အောင်ရှော့ချသွားမယ်လို့Saudi ရေနံဝန်ကြီးအလီအယ်နာအီမီကဆွေးနွေးပွဲအပြီးမှာပြောပါတယ်သူတို့ရဲ့သဘောတူညီချက်ဟာတခြားရေနံအများပြားထုတ်လုပ်တဲ့နိုင်ငံကြီးတွေကသူတို့ရဲ့ထုတ်လုပ်မှုကိုကန့်သတ်မလားဆိုတဲ့အပေါ်မှာဒီသဘောတူညီချက်ကမူတည်နေတယ်လို့လည်းအလီကပြောပါတယ် ရင်နာစိမ့်ထုတ်လုပ်မှုလျှော့ချမဲ့အစီအစဉ်ကိုအီရန်နဲ့အဲ့ဒီလေးနိုင်ငံတို့ဖေဖော်ဝါရီလ18ရက်နေ့မှာဆွေးနွေးခဲ့ပေမဲ့အီရန်ဘက်ကအဆိုပြုချက်ကိုလက်မခံပယ်ချခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကြောင့်အနောက်အုပ်စုနိုင်ငံတွေကအီရန်ပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ထားတာကိုမကြသေးခင်ကပြန်လည်ရုပ်သိမ်းပေးခဲ့တာကြောင့်တိုင်းပြည်စီးပွားပြန်နလန်ထူလာအောင်စ조사လုပ်ဆောင်နေတဲ့အချိန်ဖြစ်တဲ့အတွက်အီရန်ကအဲ့ဒီအဆိုကိုကန့်ကွက်လိုက်တာဖြစ်ပါတယ်။တရုတ်နဲ့တခြားနိုင်ငံတချို့ရဲ့စီးပွားရေးဖွံ့ဖြိုးမှုကြီးထွားလာနေမှုကြောင့်လာမယ့်နှစ်အနည်းငယ်အတွင်းဝယ်ယူသုံးဆွဲလိုမှုတိုးမြင့်လာနိုင်ပေမဲ့2014ခုနှစ်လယ်ပိုင်းလောက်ကရှိခဲ့တဲ့တပေပါကိုအမေရိကန်ဒေါ်လာ100ဝန်းကျင်ဈေးကိုတော့ပြန်ရောက်နိုင်မှာမဟုတ်ဘူးလို့ IEA ရဲ့ညွှန်ကြားရေးမှူးဖာတီဘီရိုကပြောပါတယ်။လောင်စာဆွမ်းအင်ချိုးချံချွေတာသုံးဆွဲမှုနဲ့ပြန်လည်အသုံးပြုလို့ရတဲ့လောင်စာဆွမ်းအင်တွေကိုစမ်းသစ်တီထွင်လာနေကြတာကြောင့်တပေပါကိုအမေရိကန်ဒေါ်လာ80လောက်အထိပြန်ရောက်လာမယ်ဆိုရင်တောင်အဲ့ဒါဟာယာယီတာဖြစ်လိမ့်မယ်လို့ဖာတီဘီရိုကပြောပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နိုင်ငံကရေနံထုတ်လုပ်မှုအရှိန်မြင့်လှုပ်ဆောင်လာတာကလည်းရေနံဈေးတွေကျဆင်းစေတဲ့အကြောင်းရင်းတစ်ရာဖြစ်တယ်လို့ IEA အဖွဲ့က Neil Atkinson ကလည်းပြောပါတယ်
။ Nobody saw amongst other things the shale oil phenomenon in the United States coming and we were expecting a very very different world. We're now in a world
အမေရိကန်နိုင်ငံအတွင်းမှာကြောက်တေကြားကနေရေနံတူတာကရေပန်းစားပြီးအောင်မြင်လာလိမ့်မယ်လို့ဘသူမှကြိုမတွက်မိခဲ့တဲ့အကြောင်းအဲ့ဒီကိစ္စကိုသူတို့အနေနဲ့လုံးဝမျှော်လင့်မထားမိခဲ့တဲ့အကြောင်းအခုအချိန်မှာတော့ထုတ်လုပ်မှုအားကအရန်ကိုကောင်းတဲ့အခြေအနေမျိုးနဲ့သူတို့ရင်ဆိုင်နေကြရတဲ့အကြောင်း Neil Atkinson ကပြောသွားတာဖြစ်ပါတယ်။တကယ်လို့အမေရိကန်ပြည်ထောင်စုကထွက်တဲ့ရင်းနှီးတွေကိုကမ္ဘာဈေးကွက်ကိုတင်ပို့ရောင်းချမယ်ဆိုရင်လည်းထုတ်လုပ်တဲ့ပမာဏကနည်းလွန်းတဲ့အတွက်အကျိုးသက်ရောက်မှုအနည်းငယ်သာရှိလိမ့်မယ်လို့ Atkinson ကပြောပါတယ်။အရှေ့လယ်ပိုင်းဒေသဟာကမ္ဘာရင်းနှီးဈေးကွက်ကိုအများဆုံးတင်ပို့ရောင်းချနေတဲ့ဒေသအဖြစ်တည်ရှိနေကြောင်းIEA ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အီရန်ပေါ်အနောက်အုပ်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးလိုက်ပြီးဖြစ်တာကြောင့်လာမယ့်လအနည်းငယ်အတွင်းအီရန်အနေနဲ့ရင်းနှံထုတ်လုပ်မှုတွေတိုးမြင့်လှုပ်ဆောင်လာမယ်လို့ Neil Atkinson ကပြောပါတယ်။ဘလိုပဲဖြစ်ဖြစ် IEA အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရလာမယ့်5နှစ်အတွင်းရင်းနှံဈေးတွေတိတိတသာတက်လာနိုင်စရာမရှိဘူးဆိုတာကိုထောက်ပြလိုက်တာဖြစ်ကြောင်းဇူးကဆိုင်ရာကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ရင်းနှံဈေးတွေအခုလို80ရာခိုင်နှုန်းလောက်ကျဆင်းနေတာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့အတွက် OPEC ခေါ်ရေနံထုတ်လုပ်တင်ပို့တဲ့နိုင်ငံများအသင်းအနေနဲ့အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေနဲ့ညှိနှိုင်းတိုင်ပင်ပြီးဈေးနှုန်းတည်ငြိမ်အောင်လှုပ်ဆောင်တဲ့နယ်လို့နိုင်ဂျီးရီးယားသမ္မတမူဟာမဒူဘူဟာရီကဖေဖော်ဝါရီလ28ရက်နေ့မှာပြောကြားလိုက်ပါတယ်။နိုင်ဂျီးရီးယားဟာ OPEC အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်။အခုလိုဈေးတွေတိတိတသာကျဆင်းနေမှုကရေနံထုတ်လုပ်မှုအပေါ်အဓိကမိကိုအားထားနေရတဲ့နိုင်ဂျီးရီးယားအပါအဝင်ဗင်နီဇွဲလာနဲ့တခြားနိုင်ငံတွေရဲ့ဝင်ငွေ80ရာခိုင်နှုန်းလောက်ထိခိုက်တာနဲ့အလားအထံတူညီနေတာပါ။ဒါကြောင့်လဲနိုင်ဂျီးရီးယားသမ္မတကတခြား OPEC အဖွဲ့ဝင်နိုင်ငံတခုဖြစ်တဲ့ကာတာနိုင်ငံကိုရောက်ရှိစဉ်တနင်္ဂနွေနေ့ကအဲ့ဒီကိစ္စကိုအလေးပေးပြောကြားလိုက်တာဖြစ်ပါတယ်။တခြား OPEC အဖွဲ့ဝင်နိုင်ငံတခုဖြစ်တဲ့ဗင်နီဇွဲလာနိုင်ငံဟာလည်းရေနံထုတ်လုပ်ရောင်းချလို့ရတဲ့ဝင်ငွေအပေါ်အားထားနေရတာကြောင့်လက်ရှိအခြေအနေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပြီဖြစ်ပါတယ်။ကမ္ဘာမှာဓာတ်ဆီဈေးအသက်သာဆုံးနိုင်ငံတစ်ခုလို့တင်စားခေါ်ဝေါ်ခံထားရတဲ့အဆင့်ကနေအခုလအတွင်းမှာပဲအစိုးရကဓာတ်ဆီဈေးတွေမြင့်တင်လိုက်တဲ့အတွက်ဗင်နီဇွဲလားနိုင်ငံသားတွေလက်မတွေပေါ်ထွက်ဆန္ဒပြတာနဲ့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်လာနေပါပြီ။ရေနံဈေးဟာဖေဖော်ဝါရီလ28ရက်နေ့အထိတပေပါကိုအမေရိကန်ဒေါ်လာ30သာရှိပါတယ်။ရေနံဈေးတွေအခုလို့ကျနေတာရဲ့ရေရှည်အကျိုးဆက်အဖြစ်နဲ့ကမ္ဘာစီးပွားရေးကိုကောင်းကျိုးဖြစ်စေမလား၊သို့ဒီမဟုတ်ဆိုးကျိုးဘက်ကိုဥတီသွားစေမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုက်စီစီတက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရပါရှင်။တတ်တက်ရောက်တဲ့လောအစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းမကြခင်မှာထုတ်လင်းပေးပါအောင်မယ်။အခုကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုအလှည့်ပေးပါရစေ။မဆုမြတ်မွန်ကစီစဉ်တင်ဆက်ထားပါရရှင်။
ဝေးကနေထိန်းချုပ်ပြန်တမ်းရတဲ့ drone ရင်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာစုံကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ရင်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့နည်းပညာတွေကြောင့်လည်း drone မောင်းတဲ့အတွေ့အကြုံမရှိသူတွေတောင်မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော်ကိုစိုးစရာထွန်းကရှင်းပြပါရယ်
။ခုနောက်ပိုင်းမှာနည်းပညာကတဖြည်းဖြည်းမြင့်လာတဲ့အခါကျတော့
ဒုံကမဟိုဒီမှာချိန်ပြီးတင်ပြလိုက်ပြီဆိုရဲရဒီအောက်ကနေကိုဒီတယ်လီဖုန်းကြီးတက်ပလက်မှာပဲဖြစ်ဖြစ်ကွန်ပျူတာမှာဖြစ်ဖြစ်တက်ဆောက်ဒီတွားရမြောက်ကလိုက်ကြည့်လို့ရပြီဆိုတော့ခါကျတော့အေးနဲ့ဆက်လို့ရှိရင်အများကြီးလက်ပူပြီးအဆင်ပြေလာတယ်ပုံရမှလည်းကောင်းလာတယ်ခုကြည့်တော့ကတော့ဟိုအဲ့ဒီဟာကိုမောင်းတက်ဖို့သာဆိုတော့ကအရင်ဆုံးတစ်ပတ်ဆယ်ရက်လောက်အချိန်လေးကြီးလေ့ကျင့်ရပါတော့ဘာလို့ဒီပြန်တဲ့ဥစ္စာဟိုကရင်းလိုက်ပြီးပဲရင်းလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်လို့ဒီစားလေးချင်းပြီးမှကိုယ်ပြန်လို့ရအခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့အခါကျတော့တခါမှဟိုမတုံးမှုသေးတဲ့လူတောင်မှအခုချက်ချင်းခြားပြီးတော့မှဒီအမေချာမော်လီနဲ့ပြန်လိုက်ပြီဆိုရှင်ပြဖို့သူကြည့်ပြပို့တဲ့ရှင်သွားမှတ်တယ်နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးစစ်ကမဲလောက်သွားတဲ့ဆိုလို့ရှင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့အဲ့ခါကျတော့အခုနောက်ပိုင်းဒီပညာနဲ့ပို့ပြီးရဲလာပေါ့
သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းကြပုံရဖို့မှရောအခက်အခဲမရှိနိုင်ပါဘူးလား
အဲ့ရလေကို့ဖောက်ကူပေါ့နော်ပတ်ပြီးတော့မှကို့ကျွန်တော်ဒီကျွန်းနေနေမောင်းနိုင်ရဲ့ပုံမှမူတည်ပြီးတော့မှဟိုဒီတောက်လျှောက်မြင်တဲ့ကိုလူချင်းတဲ့ angle ကိုစိတ်ချင်းတိုင်းကြမရမရှိရပတ်ပြန်တော့မှကို့ဖောက်ကူရှာလို့ရတဲ့မျိုးစုံပေါ့နော်အပေါ်တည်းကနေကြည့်မယ်ပပလေးပပရမတ်ပြန်မယ်အဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တစ်ပြင်းတစ်ခုပဲဖြစ်ဖြစ်ပေါ့နော်အဲငယ်ကလည်းအလားတူဖြစ်မလဲဘယ်လောက်လောက်အမြင်နေဆိုပူပြီးလာမလဲဘယ်လောက်လောက်အိုးအလေးမှတော့ဘယ်လောက်လောက်အိုးထပ်သွားရင်ပူပြီးလာမလဲဆိုတော့အခုတွန်းညင်တွန်းညင်မတဲ့ပေါ်မှာမူဒီဘက်မှာပူဘက်မှာလည်းလွယ်လာတယ်ဒီဘက်မှာလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်းကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကျွန်တော်ကင်မရာရဲ့ quality quality ပေါ့နော်ကျွန်တော်ပြဿနာနိုင်တဲ့လူတွေအရင်ကုန်ကြများခံနိုင်တဲ့လူတွေကြားခါကြောက်ဒီစံလာကိုခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone ကိုဝေကြတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါအဲ့ဒါဟာကြောင့်ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝင်နိုင်တဲ့ခါကျတော့ဒီမျက်ရှိအနေထားပါကဒေါ်လာ1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကျတော့သူကထွက်လာတဲ့ရုပ် quality ရတော့ကင်မရာကြီးနဲ့ရိုက်တဲ့ quality ယူတော့မမီသေးဘူးပေါ့အဲ့ဒီချိန်ပဲအားနည်းချက်ရှိပါတယ်ဂျန်နိခါရအားလုံးကတော့ဒီ angle ချိန်တာပြီးရင်ခါကျတော့ဒီကိုယ်ပဲ computation ချိန်တာ computation ချတာအဆသာဖြစ်နေပါတယ
်ဓာတ်ပုံတွေ video တွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြရဲဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်တယ်မဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ
်ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ daily life ရိုက်တာတော့ကျတော့ drone နဲ့ရိုက်လို့မှမရတာတော့အကြောဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ哦ဒုံးနဲ့ရိုက်တဲ့ဟာတွေကြခါကြောဒီကောင်းကင်ကနေမြင်ရတဲ့အဓိကရှုပင်းတွေပေါ့တက်ပုံလို့ပြောမယ်ဆိုတော့ဒီ general view ပေါ့နော်အဲ့လိုမျိုးဒီအားလုံးမြင်ချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့အဲ့မြင်ကွင်းတစ်ခုရိုက်တဲ့အခါမှာကြောဒုံးနဲ့ရိုက်တာကဝီဗီအတာကျဲရှိအောင်မဟုတ်လို့ရှိရင်ကြောတက်ပုံလိုမျိုးရိုက်မယ်ဆိုလို့ရှိရင်ဟောင်းကဆိုလို့ရှိရင်ကိုဘားတောင်ကလပ်ကိုရိုက်ချင်တယ်ဆိုကြောကိုဘားတောင်မကြီးပေါ့တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုဘားတောင်ကလပ်ကိုရောက်တော့အတွက်အဲ့တော့ကျွန်တော်ရတဲ့မြင်ကွင်းကဘာသူဆက်သေးရလဲဆိုတော့ဒီကိုဘားတောင်မကြီးဘက်ကမြင်ရတဲ့ကိုဘားတောင်လိုက်မြင်ကွင်းကိုပဲကျွန်တော်ရကြုံပေါ်လာတဲ့ခါကြခါကြကျွန်တော်အနေနဲ့ဒီကိုကွားတောက်ကလပ်ပေါ်ထိတက်လိုက်မယ်တက်ပြီးရခါတောက်ကလပ်ပေါ်ကနေမှအဲတောက်ကလပ်ကိုဖက်ဖက်လေးပတ်ပြန်ပြီးကိုချိုက်တဲ့စိတ်ချက်ကိုတရှမ်းနဲ့ပူပြီးရိုက်လို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်အဲ့တော့အဲ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနိုင်လို့ပါလားရှင
့်မြန်မာပြည်မှာလွယ်လွယ်ကူကူဝယ်လို့ရပါတယ်ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJM brand ပေါ့နော်အဲ့ဒီ DJM brand ကိုဆိုလို့ရှိရင်ဟိုဒီ DJM website ထဲကဈေးနှုန်းတိုင်းကိုဝယ်လို့ရနိုင်ပြီခင်ဗျာလောက်ကြီးထက်တော့မဟုတ်တော့ပါဘူးသူအမျိုးသားလိုက်ပေါ့သူပတ်စံနဲ့တန်းနိုင်လောက်ကိုသိန်း30,000လောက်ကနေစပြီးအမှနောက်ဆုံး35,000လောက်ထိဝန်းကျင်လောက်ထိပေါ့အဲ့ခါကျသူအသာသာလိုက်ပေါ့ဘုမုံဆရာအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ခိုင်းနေရပြီလေ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင
်ကျွန်တော်ဒီနောက်ဆုံး professional လုပ်ငန်းတွေရောစီမံကိန်းတွေရောဟိုအစိုးရစီမံကိန်းတွေပေါ့နော်ဆိုတော့ဒီမှန်ကိန်းနဲ့နောက်ကြည့်အခါကျတော့ဒီကုမ္ပဏီကြီးတွေသူက project ဒီမှန်ကိန်းနေပေါ့နော်နောက်ဆုံးပိုင်းညမှာတုံးကြရတယ်ဆိုတော့ဒီ HMB ရောင်းဝယ်တွေပေါ်မှာတုံးနေကြတယ် HMB ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတော့ကတော့ခုနောက်ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်ပြတ်တောပြတ်တွေဝယ်ရတဲ့ခေရောက်လာပြီဆိုတော့ကျတော့သူကမြေရှာတဲ့အခါမှာအဲ drone နဲ့ပြန်ပြီးရှာကြရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးကြတယ
်လောလောဆယ်မြန်မာနိုင်ငံမှာက drone ရင်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူးနေမြေဒေတာအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါတယ
်ဥပဒေမရှိတဲ့အခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်ဥပဒေမရှိသေးဘူးဆိုတော့သူ့ရဲ့ဒေတာလိုက်ပေါ်မူတည်ပေါ်မှာသူ့ဖန်တဲ့သူအမိတ်ထုတ်တာရရှိတော့ဟိုမှာရှင်လူဘုရားမှာဆိုလို့ရှိရင်သူပြန်မှန်းခွင့်ကိုသူပြန်ဝင်ပိတ်ထားတယ်ရှင်လူဘုရားမှာဆိုတော့ဘာပြီးမပြောင်းရဲ့အခါကျတော့တချို့နေရာတွေမှာလည်းပြီးမပြောင်းညာပေါ့နော်သူ့ရဲ့ဟိုလုံးညုံရေးအနေအထားပြင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥရင်တရားပေါ်လာမယ်ဆိုလို့ရှိရင်တော့ ဘယ်နားမှာပဲတိုင်းနာလီလို့လို့ရမယ်ဘယ်နားမှာပဲတိုင်းနာလီလို့လို့မရဘူးဆိုတော့အားကြအဲ့လိုမျိုးတီးပြီးစရာတိလာလို့ရှင်တော့ပူပြီးသင်ပြပါပေါ့အ
ဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်နောက်ပြီးတော့ဒီဤပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုရက်ပို့ပြီးတော့တွင်းနေကြကြသုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင်
နော်မိုင်းကျန်တော့ပုံပြမဒီကပုံဒီတင်ငယ်ငယ်ဖြစ်လာမယ်လို့ထင်တယ်။ဘာလို့ဒီတင်ငယ်ငယ်ဖြစ်လာမယ်လို့ထင်လဲဆိုတော့ဟိုသူ့ရဲ့စီးပွားရေးရဆိုလို့ရှိရင်လည်းမော်နော်ကျွန်တော်ဒီနောက်ကဒီကောင်းရင်ရနေတပုံရင်းနဲ့ဒီကွက်တစ်ခုလည်းပေါ်လာတယ်။အဲဒီကွက်တစ်ခုပေါ်လာပြီးမှသူ့ရဲ့ရရဲ့အသိပညာကြီးပဲပြောမလားသူ့ရဲ့ဝင်ရောလည်းကောင်းတဲ့အနေအထားမှရှိရပေါ့။နောက်ပိုင်းတစ်ချိန်ချိန်နဲ့ပုံပြီးတင်ကြလာမယ်ထင်တာပဲခင်ဗျ
။ drone ရှင်တွေသုံးပြီးတော့ရိုက်ကူးထားတဲ့သူ့ရဲ့ဓာတ်ပုံဗီဒီယိုပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါလေရှင
်။မဆုမြတ်မှုစီစဉ်တက်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။သူယုံကြည်ရအစီအစဉ်ကိုမတင်ဆက်ပေးခင်မှာတော့တတ်တန်ရောက်သတင်းလောအစီအစဉ်ကိုလည်းချုံလင်းပေးချင်ပါသေးတယ်။ကမ္ဘာတစ်လောကထင်ရှားကျော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလောအစီအစဉ်ကိုတော့မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါရရှင
် You ready? မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းလောမှာတော့လန်ဒန်မှာကျင်းပသွားတဲ့ Brit ဆုချီးမြင့်ပွဲမှာဘဲဆိုရော်တွေဆုရသွားကြပါလေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ရှင်။ပြီးခဲ့တဲ့ဗုဒ္ဓဟူးဖေဖော်ဝါရီလ23ရက်နေ့မှာကျင်းပခဲ့တဲ့ Brit Award ဗြိတိသျှဂီတာဆုချီးမြှင့်ပွဲမှာနာမည်ကျော်ဗြိတိသျှအဆိုတော် Adele ဆုတွေလက်ခံရယူသွားပြီးတဲ့နောက်သူကခံစားရတာတွေများလွန်လို့အရန်ကိုစိတ်ပင်ပန်းတယ်လို့ပြောသွားခဲ့ပါတယ်။ဆုလေးဆုရသွားတဲ့ Adele ကစင်းနောက်မှာသတင်းနောက်တွေကမေးလို့သူအဲ့ညကရတဲ့အောင်မြင်မှုတွေအတွက်ထင်မထားခဲ့ဘူးအံ့ဩမိပါတယ်လို့ပြောသွားပါတယ်
I was hoping to win one but
ဆုတခုလောက်ရဖို့တော့မျှော်လင့်ထားပါတယ်ဒီလောက်အများကြီးရလိမ့်မယ်လို့တော့မထင်ပါဘူးအရင်လည်းပျော်စရာကောင်းတဲ့အောင်မြင်မှုနောက်တစ်ခေါက်ပါလို့ပြောသွားပါတယ်သူကအကောင်းဆုံးဒေးဒက်ပြားဆုပြီးတော့အကောင်းဆုံးအမျိုးသမီးအဆိုရှင်ဆုအကောင်းဆုံးဗြိတိသျှတပုတ်ထဲဒက်ပြားဆုနဲ့ Brit ကမ္ဘာတစ်လောကအောင်မြင်မှုဆုတို့ရရှိသွားတာပါအဲ့ဆုချင်းမြင့်ပွဲမှာဆုတစုတည်းပို့ပြီးတော့ရတာကလည်းသူတူပဲရှိပါတယ် Grammy ဂီတဆုချင်းမြင့်ပွဲတော့ကသူဖြောပြတာတွေကမောက်ကမဖြစ်ခဲ့ရလို့နောက်တနေ့မှတနေ့လုံးငိုခဲ့ရတယ်ဆိုတဲ့ Adele ကဒီပွဲမှာတော့ One Way Young ဆိုတဲ့သချင်းနဲ့ပြပြပြင်းပြင်းတီးဆိုပြီးတော့ဖြောပြပြီးတော့ပွဲသိမ်းသွားခဲ့ပါတယ်သူ့ရဲ့နောက်ဆုံးထွက်တဲ့ Date ပြား25ထဲကသချင်းမဖြောပြခင်မှာသူကလက်လက်ဖြာနေတဲ့ကောင်းဝင်ရှိကြီးကိုတွားပြီးလဲခဲ့တာဖြစ်ပါတယ်။သူအဲဒီနေ့ကဖြောပြေခဲ့တာနဲ့ပတ်သက်ပြီးတော့
Yeah, really fun to do so. It's very different to anything I've ever done.
အရင်တော့ဖြောပြေဘူးတာတွေနဲ့လုံးဝမတူပါဘူး။အခမ်းအနားကြီးကအရန်ကိုကျဲတယ်။ကျမကပြားစက်ရုံတွေမှာဖြောပြေနေကြဆိုတော့ကျင်းကျင်းနဲ့ပြိတ်သက်နဲ့ပို့ပြီးတော့ထိတွေ့ရတာကြိုက်တယ်သူ။အခုဖြောပြေရတာကိုစိတ်လည်းအရန်လှုပ်ရှားပါတယ်။ Life ဆိုပြရတာဆိုတော့နည်းနည်းလေးအတင်းဆောင်ရှိသွားသေးတယ်လို့ပြောသွားပါတယ်
။ And the winner is James Bay.
ဗြိတိသျှမျိုးသားအဆိုရှင်ဆုရတဲ့ James Bay ကလည်းသူ့ရဲ့ Hold Back the River တခြင်းနဲ့အဆုပေးပွဲမှာဖျော်ဖြေသွားပါတယ်။သူကလည်းဒီဆုရတာကိုလုံးဝကိုမယုံနိုင်စရာပါလို့ပြောသွားပါတယ်။သူပထမတက်ပြားထွက်တာတစ်နှစ်တောင်မပြည့်သေးဘူး။အခုဆုရတယ်ဆိုတော့အရန်မိုက်တာပဲတဲ့။မယုံနိုင်စရာဖြစ်နေတယ်။တကယ်ကိုနှစ်ချိုက်သဘောကျစရာကောင်းတဲ့မယုံကြည်စရာအဖြစ်ပြက်တစ်ခုပါ။
Yeah, a real sort of joy to even be here.
ဒီမှာလာပြော့ဖြော်ပြရတာဒီစုအတွက်တစ်စုစင်းထဲမှာပါရာကိုကအရန်ကိုဝမ်းသာရနေပါပြီ။စုပါရတယ်ဆိုတော့အရန်ကောင်းပါတယ်လို့ပြောရမယ်လို့ပြောသွားခဲ့ပါတယ်။မူလအဖွဲ့ဝင်9ယောက်ရှိတဲ့ One Direction အဖွဲ့ကတော့ Lian နဲ့ Louis တို့ရဲ့အကောင်းဆုံးတေးဗီဒီယိုစုအတွက်စုလာယူတာတွေ့ပါတယ်။ဒီပွဲမှာဖြော်ပြတဲ့သူတွေထဲမှာတော့ကမ္ဘာပေါ့ပ်ဂီတာမှာရှန်ရှန်တောက်ကြော်ကြတဲ့ Barbados ကျွန်းသူ Rihanna လည်းပါပါတယ်။ Rihanna ကဗြိတိန်နိုင်ငံကိုလာပြီးတော့မဖြောပြေးတာ2012ခုနှစ်ထဲကဖြစ်ပြီးတော့အခုပထမဦးဆုံးအချိန်ပြန်လာတာပါ Justin Bieber ကတော့နိုင်ငံတကာအကောင်းဆုံးအမျိုးသားအဆိုရှင်ဆုရရှိပြီးတော့သူက sorry ဆိုတဲ့သချင်းနဲ့ဖြောပြေးသွားပါတယ် British Rock Guitar အဖွဲ့ဖြစ်တဲ့ Coldplay ကလည်းအကောင်းဆုံး British အဖွဲ့ဆုရရှိပြီးတော့ Him for the Weekend သချင်းနဲ့ဖြောပြေးသွားခဲ့ပါတယ်လန်ဒန်မြို့တော်က O2 Arena ခန်းမမှာကျင်းပတဲ့ Brit ဆုချီးမြှင့်ပွဲဟာ British Guitar လောကမှာအဆင့်အမြင့်ဆုံးဂုဏ်ယူစရာအကောင်းဆုံးဆုချီးမြှင့်ပွဲဖြစ်ပြီးတော့1982ခုနှစ်ကတည်းကနှိမ့်စင်ကျင်းပလာတာဖြစ်ပါလေရှင် တင်းငွေနဲ့အော့စကာဆုချီးမြှင့်ပွဲမတိုင်မီဗုဒ္ဓဟူးနေ့ကတော့အော့စကာဆုတစ်ကြိုရွေးခံရတဲ့သူတွေကိုဆုကျေးပေးတဲ့ထဲမှာပါတဲ့အစ္စရေးခီးစဉ်ကိုမတွားကြဖို့တိုက်တွန်းမှုတွေရှိခဲ့ပါတယ်ပါလက်စတိုင်းနယ်မြေနဲ့အစ္စရေးတို့ဝင်ရောက်နေရယူမှုအဆုံးသတ်ဖို့အတွက်အမေရိကန်အခြေစိုက်အဖွဲ့နှစ်ဖွဲ့က Los Angeles Times သတင်းစာထဲမှာမျက်နှာပြည့်နှိုးဆော်မှုကြော်ညာအကြီးကြီးထည့်ပြီးတော့ပန်ကြားတာဖြစ်ပါတယ်။တင်းငွေရီနေအော်စကာဆုပေးပွဲအခမ်းအနားမကျင်းပမည်အတွက်အချိန်ကိုက်ပြီးတော့လုပ်တာဖြစ်ပါတယ်။ #skipthetrip Don't endorse Israeli apartheid. ဒီခီးကိုမသွားပါနဲ့။ Israel ရဲ့အသားအရခွဲခြားမှုကိုမထောက်ခံပါနဲ့ဆိုတဲ့ကြော်ညာကို Israel တို့ဝင်ရောက်နေရာယူမှုအဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဂျူရိုအတန်းဆိုတဲ့ American လှုပ်ရှားမှုအဖွဲ့ကထည့်တာပါ။ဒေါ်လာ5000ကျပ်တယောက်စီကိုအကုန်ကျခံပေးထားတဲ့အဲ့ဒီခီးရဲ့ဈေးစကားတချို့တဝက်ကို Israel အစိုးရကပေးတာဖြစ်ပြီးတော့ Palestine နယ်မြေထဲမှာ Israel တို့နှစ်90နီးပါးတရားမဝင်ဝင်ရောက်နေရာယူထားမှုတွေကိုတရားဝင်သွားအောင်လုပ်တဲ့အစ္စရေးရဲ့နီးဗျူဟာတစိမ့်တေသဖြစ်တယ်လို့အဲ့ဒီကြော်ညာမှာပြောထားပါတယ်။အစ္စရေးအစိုးရကလူတွေကိုနားထောင်ကောင်းတဲ့ပုံပြောဖို့ကြိုးစားနေတယ်လို့ US Campaign for End the Israeli Occupation အဖွဲ့အမှုဆောင်ဒါရိုက်တာ Youssef Mayam ကပြောသွားပါတယ်။အစ္စရေးအစိုးရကတော့ဒီလအစောပိုင်းတည်းကသူတို့ကအဲ့ဒီခီးစဉ်10ခုအတွက်တစ်ခုကိုဒေါ်လာ1000ကျပ်ကနေ 18000 အထိငွေပေးဝင်ထားပြီးတော့သူတို့ရဲ့နိုင်ငံကဒုက္ခတွေကိုအများသိအောင်လို့သတင်းတွေများများပါလာစေဖို့ရည်ရာဖြစ်တယ်လို့ပြောပါတယ်။ Oscar ဆုတစ်ကြိုအမှုပညာရှင်တွေကဒီခီးစဉ်ကိုယူမလားမယူလားဆိုတာမသိစားမသိရပါဘူး။မင်းသားကြီးစတလုံးကတော့2014ဂါဇာစစ်ပွဲတုန်းကအစ္စရေးဘက်ကနေကန့်ကွက်စာကိုဝိုင်းပြီးတော့လက်မှတ်ထိုးခဲ့ပါတယ်။မင်းသား Rylands ကတော့အစ္စရေးကိုယဉ်ကျေးမှုပိုင်းကနေတပိတ်မှောက်ဖို့အတွက် Artists for Palestine UK အဖွဲ့ရဲ့ကန့်ကွက်စာကိုပါဝင်ပြီးတော့လက်မှတ်ရေးထိုးခဲ့ပါတယ်ရှင
် Hey y'all's friend I got to tell you something
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ဧသနာကျော်စီစဉ်တက်ဆက်တဲ့တတ်တရားသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါ။သူယုံကြည်ရာစီစဉ်ကိုလည်းမကြခင်မှာထုတ်လွှင့်ပေးပါမယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနဲ့နိုင်ငံကငွေရေးကြီးရေးဈေးကွက်အလုပ်ကိုင်တဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA American Band ရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်သူယုံကြည်ရမှာတော့မျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကဒီတွဲဘက်အထွေထွေမူတော်ဆွဆွနယ်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။အမယုံကြည်တာကတော့ဒီလူမှုတန်ဝဲတစ်ခုဖွပြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီမျိုးသမီးရောမျိုးသားရောအားလုံးကတူတကွပါဝင်ဖို့လိုတယ်ဆိုတာကိုကျွန်မယုံကြည်ပါတယ်။အဓိကတရားမျှတပြီးဒီတန်းလို့တဲ့လူမှုတာဝန်တစ်ခုဒီဆောက်မယ်ဆိုလို့ရှိရင်တော့ကျမတို့ဟိုလူကြီးတွေထဲဝဲကျော်ရှိတဲ့ကျမတို့မျိုးသမီးတွေရဲ့ခံရတာကိုလည်းမိထားလို့မရဘူးပေါ့နော်လူမှုတာဝန်တစ်ခုဖော်ပြထုတ်ထွက်ဖို့ဆိုလို့ရှိရင်ကျမတို့ဒီမျိုးသားမျိုးသမီးဆိုပြီးတော့ခွဲထားပြီးလှုပ်ဆောင်ဖို့တော့မဖြစ်ဘူးပေါ့ဒါဖြစ်လို့လည်းဆိုလို့ရှိရင်ကျမတို့ကဒီ ခုကတော့တဲ့လူမှုပိုင်းဝိုင်းတစ်ခုကိုသွားနေတယ်ဆိုလို့ရှိရင်များသောအားဖြင့်ဥဆောင်မှုပိုင်းမှာကကျွန်တော်လက်ရှိနေထားမှာဆိုလို့ရှိရင်မျိုးသားတွေပဲဥဆောင်မှုခန့်ခံတာမှာဟိုသွားနေတာများတယ်လေအဲဆိုတော့မျိုးသားတွေပဲဝန်ထုတ်ဖို့ပို့ပို့ဖြစ်စီတဲ့ဟာလိုမျိုးဖြစ်နေတော့ကျွန်တော်ကဒီမျိုးသမီးတွေကိုလည်းမျိုးသမီးတွေလည်းဝိုင်းပြီးတော့ဒီတောင်ပေါ်တွေခွဲယူပြီးတော့ထမ်းဆောင်စီတင်တဲ့ဆန္ဒနဲ့ပေါ့နော်အဲဒါမှသာကျွန်တော်ဖို့ပြတော့တဲ့ဒီမှာဝဲကူကူမြင်းမြန်ဆက်ဆံရောက်နိုင်မယ်လို့ကျမကပြောချင်ပါတယ်။ဒီကကဒီကျမတို့မျိုးသမီးတွေကိုအခွင့်အလမ်းတွေနေရာတွေဖန်တီးပေးဖို့လဲလိုတယ်။နောက်ပြီးလို့ရှိရင်မျိုးသမီးတွေကိုလက်တွဲခေါ်ပေးဖို့လဲလိုတယ်။ဒီဆိုင်မျိုးသမီးတွေရဲ့ဆိုင်ရည်တွေကိုလက်တွဲတုံးချခွင့်ပေးဖို့လဲလိုတယ်ပေါ့နော်။ပြီးလို့ရှိရင်မျိုးသမီးတွေရဲ့ဆိုင်ရည်ကိုတိမှန်ကြည့်ပေးဖို့ဆိုတာလည်းအရင်ကြီးကြည့်တယ်။ဟိုကျမတို့မြန်မာပြည်ရဲ့နေထားမှာဆိုလို့ရှိရင်တော့မျိုးသမီးတွေကိုအခုဆိုလို့ရှိရင်ခွင့်လန်းပေးတာတွေတော့ရှိလာတယ်ဒါပေမဲ့ကျမတို့အတိမတ်ပြုဖို့ခံခံတာကတော့မိနေသေးတယ်ပေါ့နော်အဲ့ဒါကြောင့်ကျမတို့ကဟိုမျိုးသမီးတွေကိုခွင့်လန်းပေးုံနဲ့ဟိုမလိုလောက်သေးဘူးခွင့်လန်းပေးပြီးလို့ရှိရင်လက်တွဲခေါ်ပေးဖို့ရယ်ပြီးလို့ရှိရင်အတိမတ်ပြုပေးဖို့ဆိုတာကျမတို့မျိုးသမီးတွေရဲ့အရင်ရည်ကြီးတဲ့အပိုင်းတည်းဖြစ်ပါတယ်တချို့ကတော့ပြောတယ်မျိုးသားတွေကဒီကြည့်ရှိရင်တော့အလိုလိုဥဆောင်မှုခံရမှာပါလာလိမ့်မယ်ဆိုပြီးတော့ပြောကြတာတွေရှိတယ်ဒါပေမဲ့ကျမကတော့ကျမအမြင်ကတော့ဒီလိုရည်ချင်းရှိမှပါရမယ်ဆိုတာထဲကျမတို့ကဒီလိုရည်ချင်းရှိအောင်ဘယ်လိုပတ်ဖို့ပေးမလဲဘယ်လိုလက်တွဲခေါ်ပေးမလဲဆိုတဲ့အပိုင်းလေးတွေရှိလို့ရှိရင်တော့ပိုကောင်းတယ်ဒါမှသာကျမတို့ကလူမှုတိုင်းဝိုင်းတစ်ခုဖော်ပြတိုးတက်ဖို့ဆိုရင်မျိုးသမီးရောမျိုးသားရောကမြန်ဆန်ဆန်လေးနဲ့ကောင်းလို့ရတဲ့နေသားတစ်ခုဖြစ်မှာပါကျမတို့တချို့မျိုးသားတွေပြောကြတာကမျိုးမီးတွေကမွေးကလေးရသူတို့နဲ့မျိုးသားတွေနဲ့နန်းတို့ခွင့်ရရထားပြီးသားပေါ့နော်။ဒါဖြစ်လို့ခွင့်ရတွေပူပြီးလိုချင်နေသေးလဲဆိုပြီးတော့ပြောကြတာတွေရှိတယ်။တကယ်တမ်းတော့ကျမတို့ကခွင့်ရပူလိုချင်လို့တောင်းဆိုနေတာမဟုတ်ဘူး။ကျမတို့မျိုးသမီးတွေမှာရှိနေတဲ့မွေးရပါခွင့်ရတွေကိုကန့်သတ်ထားတာတွေပြိပင်ထားတာတွေရှိနေတဲ့အတွက်ဒီကန့်သတ်မှုပြိပင်မှုတွေကိုโอ้เสร็จปีมาท้าพูด้วยจมารัวต้องส่งนี่ล่ะဖြစ်ပါတယ်ဒါကြောင့်လူမှုတော်ဝဲဖို့ဖြိုးတိုးထဲဖို့ด้วยရှိရှိသမျှတာဝန်တွေကိုจมารัวမျိုးသမီးရောမျိုးသားရောခွဲဝေပြီးတော့တာဝန်ယူမယ်ဆိုလို့ရှိရင်တိုးတက်မှုလည်းမြန်လာမယ်ပုံပြန်လှပတဲ့လူမှုတော်ဝဲတစ်ခုလည်းဖြစ်လာမယ်လို့จมารနေလဲကြောင်းလိုက်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုကျမတို့ VUE Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိပ်တန်းသတင်းတွေကိုတော့အစနဲ့လည်းဖတ်လို့ရပါတယ်ရှင် VUE ရဲ့ဒီနေ့လာနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲကြီးညာပေးပါမယ်ရှင်
ပစ်ကတ်တိုက်ခိုက်မှုတချို့ရှိနေတဲ့ကြားမှာပဲဆီးရီးယားနိုင်ငံမှာပစ်ကတ်ရစဲထားနိုင်ခဲ့တာတတိယနေ့တိုင်ခဲ့ပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်ပရိပခရရစဲသွားအောင်နဲ့အပစ်ကတ်ရစဲမှုဆက်လက်ခိုင်မြဲအောင်နိုင်ငံပေါင်းစုံအဖွဲ့ကလည်းစောင့်ကြည့်နေကြောင်းအတွင်းမှုချုပ်ကပြောပါတယ်ခင်ဗျာအီရန်နိုင်ငံအတွက်အရေးကြီးတဲ့အဖွဲ့ဝင်88ဦးပါ Assembly of Experts အုပ်ဆောင်အဖွဲ့အတွက်ရွေးကောက်ပွဲအတွက်နေရာ16နေရာတွေက15နေရာကိုအီရန်သမ္မတဟက်ဆန်ရိုဟာနီနဲ့သူ့မဟာမိတ်တွေကအနိုင်ရသွားပါတယ်တနင်္လာနေ့မှာကြေညာသွားတဲ့ဒီရလက်ဟာပြန်ရွေးချယ်မခံရတဲ့အုတ်ဆောင်အဖွဲ့ဥက္ကဋ္ဌအယာတိုလာမိုဟာမက်ယက်စ်ဒီအပါအဝင်သဘောထားတက်မာတဲ့ရှီယူဆွဲဝါဒီတွေအတွက်နေနာမှုဖြစ်ပါတယ် Assembly of Experts အုတ်ဆောင်အဖွဲ့တွေရဲ့တက်တန်းက၈နှစ်ရှိပြီးတနေ့ကျရင်အီရန်ရဲ့ဘာသာရေးအုတ်ဆောင်ကြီးအယာတိုလာအာလီခါမေနီရဲ့နေရာဆက်ခံမဲ့သူကိုအဲ့ဒီအဖွဲ့ကရွေးချယ်ပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနောက်ဘက်ဂျန်ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ဟောလိဝုဒ်ကဒေါ်ဘီခမ်းမမှာမင်းညားကကျင်းပတဲ့အကယ်ဒမီစုပွဲမှာကက်သလစ်ခရစ်ယာန်ဖခင်ကြောင်းကဒီကလင်းငယ်ရီအပေါ်ကိုလိမ်မတရားပြုကျင့်မှုနဲ့ပတ်သက်လို့ Boston Globe သတင်းစာက စုံစမ်းဖော်ထုတ်ထားတဲ့အကြောင်းရိုက်ကူးထားတဲ့ Spotlight ရုပ်ရှင်ကားနဲ့သူနဲ့ဒူတစ်ဂျိုစီမှာပါဝင်တဲ့ The Revenant Mad Max Room နဲ့ Bridge of Spines ဇာတ်ကိုကြော်ဖြတ်ပြီးတော့အကောင်းဆုံးဇာတ်ကားဆုရောက်သွားပါတယ်။မင်းသား Leonardo DiCaprio လည်းပထမဆုံးအကြိမ်အဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာ။
တရင်ကြီးချုပ်ကိုကိုဟောင်းကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်။ကျွန်မကခင်ဗျူထွေးပါရှင်။ View American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းတူပြီးသား 24/32/25/50 နဲ့အစောပိုင်းနာရီဝက် 9:00 နာရီကနေ 9:00 နာရီခွဲအထိကိုတော့လိုင်းလံမီတာ 190 kHz 1500ကနေအတန်လွှင့်နေတာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမတို့ view ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.